Welcome to the Voice of America in Burmese.
Mingala nya chama tata shin mya shin. VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဇန်နဝါရီလ26ရက်အင်္ဂါနေ့ညပိုင်း 9:20 စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24.25 နဲ့လိုင်းလမီတာ190ရိုးကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလာပါဒီကနေ့ညပိုင်းစီစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါရှင်။ကျမသင်္ကီထိုက်ပါ။ American နိုင်ငံတိုင်းဝန်ကြီးဂျွန်ကယ်ရီကလူခွင့်ရေးကုံသွေးရီတို့နဲ့ပတ်သက်ပြီးကမ္ဘောဒီးယားတာဝန်ရှိသူတွေနဲ့ဆွေးနွေးပြီးနောက်အရှခီးစဉ်အဆုံးသတ်အဖြစ်နဲ့တရုတ်နိုင်ငံကိုရောက်ရှိသွားပြီးဖြစ်ပါတယ်။ထိုင်းနိုင်ငံမှာထွေထွေရွေးကောက်ပွဲတွေကိုလာမယ့်2019မှာကျင်းပမယ်လို့ထိုင်းဝန်ကြီးချုပ်ဖရယုတ်ချန်ဝူချာကဒီကနေ့သတင်းထောက်တွေကိုပြောဆိုသွားပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီ။ပထမအကြိမ်လွှတ်တော်တက်တန်းကုံဆုံမှုရပ်ပိုင်းမယ်လို့ရတဲ့အချိန်ဒုတိယအကြိမ်လွှတ်တော်အစည်းအဝေးကိုတက်မရော်တာကိုစလဲတစ်တွေဒီကနေ့လာလက်လေးလာနေကြရတဲ့ဆိုတဲ့သတင်းမှကြားဖို့ရှိတာကတော့
တမရသာလွတ်တော်ကိုယ်စားလှယ်အစ်တီကောင်မှလာလေးလာတယ်လေလွတ်တော်ကိုလုပ်တဲ့အချိန်မှာနောက်ပါနေကြပြီးတော့လေးလာရေးဖွဲ့အနေနဲ့လာလေးလာကြတယ်ဗျာ။နောက် NLD ဖွဲ့တွေလည်းလေးလာဖို့ရှိပါမှာသူတို့နောက်ပိုင်းတော့လေဒီမ
တိမတိလွတ်တော်ယုံလက်ထောက်ညွန်ကြားရေးမှူးဦးညွန့်လဲမရှင်အပြည့်စုံကိုတော့မကြခင်တင်ပြတော့ပါပါ။ကြအပြင်ကချင်ပြည်နယ်အတွင်းလူထုကဦးဆောင်ပြီးမူရစ်စေဝါတိုက်ဖြတ်ရေးအတွက်ဘိန်ခင်းတွေဖြတ်စီဖို့လှုပ်ဆောင်ရမှာအစိုးရအာဏာပိုင်တွေရဲ့အပြစ်အဝပူပေါင်းဆောင်ရွက်မှုလိုအပ်နေတဲ့တွင်လက်ဗရောင်းတော်ကျင်းနေစီမံကိန်းမှာရော့ကျေးယူမထားတဲ့တောင်သူတွေနဲ့မြန်မာဝန်ပေါင်းကုမ္ပဏီတို့ဆွေးနွေးပွဲအကြောင်းနဲ့ပြင်နိုင်ငံတကာသတင်းတပုတ်ကိုလည်းနောက်ပိုင်းမှာကြားရမှာပါဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီးကောင်းစရာနဲ့အတူတိုက်ရိုက်လေလံဆွေးနွေးခန်းကိုတင်ဆက်သွားဖို့ရှိပါတယ်ခုရင်ဆုံးတော့အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်
ကမ္ဘောဒီးယားနိုင်ငံကိုရောက်ရှိခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကကမ္ဘောဒီးယားအစိုးရတာဝန်ရှိသူတွေနဲ့ဒီကနေ့အင်ကာနီဆွေးနွေးပွဲတွေမှာတော့လူ့အခွင့်အရေးဆိုင်ရာစိုးရိမ်ချက်တွေနဲ့နှစ်နိုင်ငံအကျိုးတူကုံသွယ်ရေးတို့ကိုအဓိကထားဆွေးနွေးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနဲ့နှစ်ဖက်အကျိုးရှိတဲ့ဆက်ဆံရေးတရက်ကိုအပြည့်အဝထူထောင်နိုင်ဖို့အတွက်ကမ္ဘောဒီးယားနိုင်ငံတွင်လူ့အခွင့်အရေးလွတ်လပ်ခွင့်နဲ့ကောင်းမွန်တဲ့အုပ်ချုပ်ရေးကဏ္ဍတိုးတက်ဖို့အရေးကြီးတယ်လို့ဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်တိုက်ခံပါတီကောင်ဆောင်ခင်ဆိုခါတို့အပါအဝင်တာဝန်ရှိသူတွေနဲ့တီးခြားစီတွေ့ဆုံဆွေးနွေးပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးကယ်ရီကသတင်းထောက်တွေကိုအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ကမ္ဘောဒီးယားတာဝန်ရှိသူတွေနဲ့ဆွေးနွေးမှုတွေအတွင်လူ့ခွင့်ရေးဆိုင်ရာစိုးရိမ်မှုတွေကိုအလေးထားပြောဆိုခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးကယ်ရီကရွေးကောက်ခံလွှတ်တော်အမတ်တွေအလုံးတိုက်ခိုက်ခံရမယ့်အရေးဖမ်းဆီးခံရမယ့်အရေးတွေစိုးရိမ်ကြောက်ရွံ့နေစရာမလိုပဲသူတို့လှုပ်ဆောင်စရာရှိတာကိုလွတ်လွတ်လပ်လပ်လုပ်ကင်ခွင့်ရစီဖို့ဒီမိုကရေစီအစိုးရမှာတာဝန်ရှိတယ်လို့လည်းပြောဆိုခဲ့ပါတယ်။အာရှခီးစဉ်ထွက်နေတဲ့ဒီအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီဟာသူ့ရဲ့ခီးစဉ်အဆုံးသတ်အဖြစ်နဲ့ဒီကနေ့မှာပဲတရုတ်နိုင်ငံဘေကျင်းမြို့တော်ကိုရောက်ရှိခဲ့ပြီးလည်းဖြစ်ပါတယ်။တရုတ်နိုင်ငံမှာတော့တပ်တုပ်ပေးလဲပြင်အတွင်ပိုင်းနဲ့ဆိုင်ရာအငင်းပွားမှုတွေနဲ့ပတ်သက်လို့ဆွေးနွေးမယ်လို့ခန့်မှန်းရပါတယ်။တရုတ်နိုင်ငံကိုမသွားခင်အမေရိကန်နိုင်ငံခြားရေးဝန်ကြီးကယ်ရီကလာအောင်နဲ့ကမ္ဘောဒီးယားနိုင်ငံတို့ကိုလည်းဝင်ရောက်ခဲ့တာဖြစ်ပြီးတရုတ်နိုင်ငံရဲ့ဩဇာတရားမှုအခိုင်အမာရှိနေတဲ့လာအိုကမ္ဘောဒီးယားနိုင်ငံတွေနဲ့အမေရိကန်အစိုးရဘက်ကဆက်ဆံရေးမြင့်တင်မှုစဉ်းစားနေတာလည်းဖြစ်ပါတယ်။ဒီနိုင်ငံတွေကိုဝန်ကြီးကယ်ရီဝင်ရောက်ခဲ့တာဟာနောက်လအတွင်းကယ်လီဖိုးနီးယားမှာကျင်းပမယ့်အရှိတောင်အာရှခေါင်းဆောင်နေ့နဲ့အမေရိကန်တို့ရဲ့ဆွေးနွေးပွဲအတွက်ပြင်ဆင်မှုတစ်စိတ်တစ်ပိုင်းအဖြစ်လည်းသုံးသပ်သူတို့ကပြောဆိုကြပါတယ်ရှင်။
အရွယ်မြောက်သေးသူကလင်းငယ်တွေကိုတီးတန့်တိုက်ပိတ်ပြစ်ဒဏ်ပေးတဲ့ပေါ်တာမြင့်ချက်နဲ့အရွယ်ရောက်သူတွေပေါ်တိုက်ပိတ်ပြစ်ဒဏ်ပေးမှုကိုလည်းကန့်သက်သွားဖို့စာရာတွေပါဝင်တဲ့အချင်းတော်စနစ်ပြုပြင်ရေးဆောင်ရွက်ချက်ကိုအမေရိကန်သမ္မတဘရိုက်ကိုဘာမကအတည်ပြုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအတွင်းတီးကြားတိုက်ပိတ်ခံထားသူအချင်းသား3000လောက်ရှိတယ်လို့သမ္မတဥပမာကတနင်္လာနေ့ The Washington Post သတင်းစာကအတွေ့အမြင်ဆောင်းပါးတစ်ပုဒ်မှာဖော်ပြထားပါတယ်။အဲ့လိုတိုက်ပိတ်အချင်းချခံထားသူတွေအပြင်လောကကိုရောက်လာတဲ့အခါမှာအလုတ်ကိုချရှိဆွဆွမင်းမင်းမလုံနိုင်တာမိသားစုနဲ့တဟဇာတာမဖြစ်တော့တာနောက်ဒီလူမှုဖွဲ့စည်းအတွက်မှာတက်တက်ကြွကြွပါဝင်မှုမရှိတာတွေဖြစ်စေတယ်လို့လည်းသမရကပြောပါတယ်နိုင်ငံတွင်းအကျဉ်းသား3000နီးပါးရှိပြီးတီးကြားတိုက်ပိတ်ခွင့်ကိုပယ်ဖျက်လိုက်တယ်ဆိုရင်အချင်းကြနေစဉ်အတွင်းတိုက်ပိတ်ခံထားရတဲ့အရွယ်မရောက်သေးသူလူငယ်တွေနဲ့တိတ်ပြစ်မှုကြီးကြီးမားမားမလုပ်ခဲ့သူ1000လောက်အပေါ်ဒီအစ်စ်ပြထားလိုက်တဲ့ဥပဒေကတက်ရောက်မှုရှိမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်ရေးကြိုးပမ်းနေကြသူ3ယောက်ဟာတနင်္လာနေ့ညတုန်းကအိုင်အိုဝါပြည်နယ်မှာသူတို့အပေါ်ထောက်ခံမှုရရေးအတွက်နောက်ဆုံးမဲဆွယ်စည်းရုံးခဲ့ကြပါတယ်ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းရွေးချယ်ဖို့အိုင်အိုဝါပြည်နယ်ရဲ့ကိုယ်စားလှယ်တွေနောက်သတင်းပတ်စတင်ရွေးချယ်မဲ့အချိန် CNN ရုပ်သံရဲ့စီစဉ်မှုနဲ့ Hillary Clinton, Bernie Sanders နဲ့ Martin O'Malley တို့3ယောက်ဟာတောင်းဟောပုံစံမဲဆန္ဒရှင်တွေနဲ့အမေ့အဖြေလုပ်ခဲ့ကြတာဖြစ်ပါတယ်နိုင်ငံဆိုင်ဝင်ကြီးဟောင်း Hillary Clinton က မဟာအတွေ့အကြုံရှိပြီးသူတဦးလို့ပြောဆိုပြီးသမ္မတဘရက်အိုဘားမားရဲ့အစိုးရအဖွဲ့ဝင်တဦးအဖြစ်သူမရဲ့အတွေ့အကြုံတွေကိုအလေးထားပြောဆိုခဲ့ပါတယ်စီရေးအရအေးအေးယူမှုကိုနောက်ဆုံးဖြည့်ရှင်းမှုအဖြစ်သာအသုံးပြုသင့်တယ်လို့ပြောဆိုပြီးတန်တမာရေးနီလန်းကအချိန်ယူရပြီးညီငွေ့စရာကောင်းပေမဲ့တန်ကင်းတမန်ကင်းနီလန်းကိုအသုံးပြုဖို့အားပေးတယ်လို့ဟီလာရီကလင်တန်ကပြောဆိုခဲ့ပါတယ်Republican Party ကသမ္မတလောင်းအဖြစ်တစ်ပြေးနေတဲ့ Donald Trump ရဲ့မွတ်စလင်တွေကိုနှိမ့်ချဆော်ကားပြီး American ရဲ့စံတန်ဖိုးထားမှုတွေနဲ့မကိုက်ညီဘူးလို့မှတ်ချက်ပေးပြောဆိုခဲ့မှုကိုလည်း Mrs. Clinton ကရည်ရွယ်ပြောဆိုခဲ့ပါတယ်။တိုင်းပြည်ကိုကာကွယ်တဲ့ဆိုတဲ့နေရာမှာမွတ်စလင်တွေနဲ့ American တွေနဲ့တသားတည်းဖြစ်အောင်လှုပ်ရမှာဖြစ်တယ်လို့သူမကပြောကြားသွားပါတယ်ရှင်။
ဆီးရီးယားသမ္မတဘရှာအယ်အာဆက်ယာရုကဆင်းပေးဖို့သူတို့အနေနဲ့တိုက်တွန်းပြောဆိုတာမရှိခဲ့သလိုနိုင်ငံရေးခုံလုံးဝင်ပေးမယ်ဆိုပြီးတော့ကန့်လန့်ထားတာမျိုးလည်းမရှိဘူးလို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်ကဒီကနေ့ပြောဆိုလိုက်ပါတယ်။လာမယ့်တောက်ကြနေ့ဂျနီဗာမှာကျင်းပမယ့်ဆီးရီးယားအရေးငြိမ်းချမ်းဆွေးနွေးပွဲနောက်တစ်ကြိမ်စတင်မှုကုလသမဂ္ဂအနေနဲ့ဆောင်ရွက်နေစမှာမစ္စတာလက်ဗရော့ဖ်ကသတင်းစာရှင်းလင်းပွဲတစ်ခုအတွင်အခုလိုပြောကြားလိုက်တာပါ။ဆီးရီးယားနိုင်ငံမှာကာလာကြာရှိဖြစ်ပွားနေတဲ့စစ်ပွဲအဆုံးသတ်ဖို့နဲ့ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးရွေးကောက်ပွဲကျင်းပရေးစတာတွေပါဝင်တဲ့နိုင်ငံရေးအပြောင်းလဲပေါ်ပေါက်လာဖို့ UDP ဂျနီဗာမှာအခုလိုဆွေးနွေးပွဲကျင်းပတာပါဆီးရီးယားသမ္မတအာဆက်ကိုခလုံးငင်းပေးဖို့ဘလို့အခက်အခဲမှမရှိဘူးလို့အခုလအစောပိုင်းတုန်းကတွေ့ဆုံမေးမြန်းခန်းအတွင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုထားခဲ့ဘူးပါတယ်မစ္စတာအာဆက်ကိုထောက်ခံပြီးရုရှားအနေနဲ့လေးလာကြလေးချောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့တာကြောင့်ဆီးရီးယားနိုင်ငံတွေကအခြေအနေတွေဟာပြောင်းလဲသွားစေတယ်လို့နိုင်ငံသားရေးဝန်ကြီးလက်ဗရော့ဖ်ကဒီကနေ့မှပဲပြောပါရယ်အာဆက်ဆိုရဟာသူ့ကိုစန့်ကျင်နေတဲ့သဘုံတွေနဲ့၅နှစ်နီးပါးကြာရင်ဆိုင်တိုက်ခိုက်နေတာဖြစ်ပြီးအခုနောက်ပိုင်းမှာတော့ IS အစွန်းရောက်အဖွဲ့နဲ့ပါတိုက်ခိုက်နေတာဖြစ်ပါရယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံအလယ်ပိုင်းဥရုစကန်ခရိုင်မှာရဲတပ်သား၁၀ဦးကိုတပ်ဖြတ်ခဲ့တဲ့ရဲတပ်သားဟာတာလီဘန်နဲ့ဆက်နွယ်မှုရှိနေတယ်လို့တန်လျာရှိတဲ့အကြောင်းအာဖဂန်အရာရှိတွေကပြောဆိုလိုက်ပါတယ်။ရှီနာတိုရက်ကွက်ကလုံခြုံရေးစခန်းတစ်ခုမှာအာယုံမတက်ခင်အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်။အကောက်ချန်တဲ့ရဲတပ်သားကလုပ်ဖော်ခိုင်းဖက်တပ်သားတွေကိုအသေးမပြတ်သက်ခင်မှာမူးယစ်ဆေးဝါးတိုက်ကျွေးခဲ့တယ်လို့ခရိုင်အုပ်ချုပ်ရေးမှုရဲ့ပြောခွင့်ရတဦးကပြောပါတယ်။တိုက်ခိုက်ခဲ့သူလို့ယုံကြည်ရတဲ့အာဖဂန်ရဲတပ်သားဟာကြာဆုံးသူတပ်သားတွေရဲ့အုံဆောင်နေလက်နက်တွေကားတစ်စင်းနဲ့အတူစခန်းကနေပျောက်ဆုံးနေတယ်လို့လည်းပြောခွင့်ရကပြောပါရတယ်။တာလီဘန်တို့ရဲ့ထုတ်ပြန်တဲ့ကြေညာချက်မှာတော့တိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးတော့တမျိုးဖော်ပြထားပါရတယ်။တာလီဘန်သဘုံတွေကလုံခြုံရေးအဆောင်ချထားတဲ့တပ်သားအလုံးကိုတပ်ဖြတ်ပြီးလုံခြုံရေးအဆောင်စခန်းကိုဝေရောက်တိုက်ခိုက်သိမ်းပိုက်ခဲ့တယ်လို့တာလီဘန်ပြောခွင့်ရတဦးဖြစ်တဲ့ကာရီယူဆဖ်အာမာဒီကကြေညာချက်ထဲမှာပြောဆိုထားတာဖြစ်ပါတယ်။တာလီဘန်တို့ရဲ့ပြောဆိုချက်အပေါ်မှာတော့တိကျလွတ်လပ်တဲ့အတည်ပြုချက်မရှိသေးပါဘူးရှင
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ကနေအင်ကာနဲ့ညပိုင်းသတင်းတွေကိုဆက်ပြီးကြေညာပေးနေပါတယ်ရှင်ထိုင်းနိုင်ငံမှာဒီနှစ်ကုန်ပိုင်းမှာကျင်းပတဲ့လူမှုဆန္ဒခံယူပွဲမှာအဆိုးပြုထားတဲ့အခြေခံဥပဒေကိုမဲဆန္ဒရှင်တွေအတိမပြုခဲ့ရင်လေအထွေထွေရွေးကောက်ပွဲတွေကိုတော့လာမယ့်2019ခုနှစ်မှာကျင်းပမယ်လို့ထိုင်းဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။သွေးရတန်ယိုမရှိခဲ့တဲ့2014ခုနှစ်တုန်းကဆီယနာသိမ်းခဲ့ပြီးတဲ့နောက်နိုင်ငံအနာကိုရယူခဲ့တဲ့စစ်တပ်အကြီးအကဲဟောင်းဝန်ကြီးချုပ်ဖရယုတ်ချန်အိုချာကဒီကနေ့အင်ကန်နေဘန်ကောက်မြို့တော်မှာသတင်းတောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။လူမှုဆန္ဒခံယူပွဲမှာအခြေခံဥပဒေအစ်ကိုအတည်ပြုနိုင်မှရွေးကောက်ပွဲတွေကျင်းပမယ်လို့အစိုးရကအရင်ကကတိပြုပြောဆိုခဲ့တာဖြစ်ပါတယ်စစ်တပ်ရဲ့ထောက်ခံမှုရရှိထားတဲ့တော်ဝင်မိသားစုကိုထောက်ခံသူတွေနဲ့လူကြိုက်များတဲ့ဝင်ကြီးချုပ်ဟောင်းသက်ဆင်ရှနာဝတ်ကိုထောက်ခံသူတွေကြားပြည်ပခတွေနဲ့ဆယ်စုနှစ်တခုကျော်ကြာနိုင်ငံရေးရှုပ်ထွေးမှုတွေမတည်မငြိမ်မှုတွေကြောင့်ထိုင်းနိုင်ငံဟာအထိနာနေရတာဖြစ်ပါတယ်ဒီအညို့အတွေးတွေကြောင့်ဆီယနာသိမ်းမှုနှစ်ကြိမ်ဖြစ်ခဲ့ပြီးအကြမ်းဖက်မှုတွေလူတွေထိခိုက်သေးဆုံးခဲ့ရတဲ့လမ်းပေါ်ထွက်ဆန္ဒပြမှုတွေလည်းပေါ်ပေါက်ခဲ့ပါတယ်။အခုအစ်စ်ပြတ်ထမ်းဖို့ရှိနေတဲ့အခြေခံဥပဒေဟာဆိုရင်လေ1932ခုနှစ်ထိုင်းနိုင်ငံရဲ့တပ်ဦးစံပိုင်းဘီရင်စနစ်အဆုံးသတ်ပြီးတဲ့နောက်ပိုင်းအကြိမ်20မြောက်အခြေခံဥပဒေဖြစ်လာမှာဖြစ်ပါတယ
်။အရှေ့အလယ်ပိုင်းဒေသကိုလွန်ခဲ့တဲ့တနင်္ဂနွေနေ့ကပထမဆုံးခီးစဉ်ဖြစ်ရောက်ရှိနေတဲ့တရုတ်သမ္မတရှီဂျင်ပင်ရဲ့ခီးစဉ်ပြီးဆုံးသွားပြီဖြစ်ပြီးခီးစဉ်အတွင်း Saudi Arabia, Iran, Egypt နိုင်ငံတို့နဲ့တရုတ်နိုင်ငံကြားဆက်ဆံရေးမြင့်တင်ကြမယ်ဆိုပြီးလည်းကတိကဝတ်ပြုခဲ့ကြပါတယ်။ Iran နိုင်ငံအပေါ်ချမှတ်ထားတဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုကိုဖေရှား မှုအပြီးတရုတ်သမ္မတရဲ့ခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်။အီရန်ပေါ်စီးပွားရေးတံခါးမှုကိုအဆုံးသတ်လိုက်တဲ့အတွက်ဒေါ်လာဘီလီယံ600တန်ဖိုးရှိတဲ့သဘောတူညီချက်တွေနဲ့တရုတ်နိုင်ငံအတွက်စီးပွားရေးအခွင့်အလမ်းကြီးရရှိစေခဲ့တာပါ။ဒါပေမဲ့တရုတ်သမ္မတရဲ့အခုခီးစဉ်ကအရက်ခေါင်းဆောင်တွေအီရန်ခေါင်းဆောင်တွေနဲ့နိုင်ငံရေးအပေးအယူတွေအဖြစ်တန်တမန်အတိုင်းဝိုင်းကြားမှာခန့်မှန်းကြပါတယ်။ဒေတာတွေမှာအနောက်အစုရဲ့ဩဇာလွှမ်းမိုးမှုကိုအားနည်းသွားစေပြီးတရုတ်အနေနဲ့နိုင်ငံရေးဩဇာချဲ့ထွင်နိုင်မှုအတွက်စီးပွားရေးဆိုင်ရာသဘောတူညီချက်တွေကိုအသုံးချဖို့ကြိုးစားနေသလားဆိုတဲ့အပေါ်တုံးသက်သူတွေနဲ့တန်တမာနေကြပြောဆိုနေကြပါရယ်အရှေ့အလယ်ပိုင်းဒေတာတွေအမေရိကန်ရဲ့ဩဇာညှမ်းမှုကိုတရုတ်ကဖယ်ရှားမှာမဟုတ်ဘူးလို့တရုတ်နိုင်ငံပိုင်ရှင်းဝါသတင်းဌာနကဖော်ပြပါရယ်အရှေ့အလယ်ပိုင်းဒေတာတွေမှာအနောက်နိုင်ငံတွေရဲ့ဂျာဝင်ဆောင်ရွက်မှုတွေကအခြေအနေတွေကောင်းမွန်လာစေတာထက်အနေရကြီးတဲ့အစိတ်အောက်ပိုးပြီးတော့ဖြစ်စေတယ်လို့လည်းတရုတ်နိုင်ငံပိုင်ရှင်းဝါသတင်းအေဂျင်စီကမကြသေးခင်ကပဲရေးသားဖော်ပြခဲ့ပါရယ်ခင်ဗျာ
ဒေါ်လာ681သန်းကိုကိုပိုင်ဖန်ဆင်းတဲ့လွှဲပြောင်းခဲ့မှုကြောင့်လက်စားတယ်လို့ဆွဆွဲခံရတဲ့မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇာဟာအခရီးလိုက်စားမှုကင်းရှင်းတယ်လို့မလေးရှားရှင်းနေချုပ်ကပြောဆိုလိုက်ပါတယ်2013ခုနှစ်အစောပိုင်းကနာဂျစ်ရာဇတ်စီကိုပေးခဲ့တဲ့ငွေတွေဟာစော်ဒီတော်ဝင်မိသားစုကနေပုပ်ကိုရေးအရပေးတဲ့အလှငွေဖြစ်တယ်လို့ရှင်းနေချုပ်မိုဟာမက်အာပန်တီအလီကသတင်းထောက်တွေကိုဒီကနေ့ပြောကြားခဲ့ပါတယ်။ဝန်ကြီးချုပ်ကမတုံ့ဆွဲရသေးတဲ့ဒေါ်လာငွေတန်620ကိုတော်ဝင်မိသားစုတွေစီပြန်ပေးခဲ့တယ်လို့လည်းအာပန်တီကပြောပါတယ်။ရန်မုံငွေတွေကိုလက်ထိုးဖို့ပေးခဲ့တာမဟုတ်ဘူးဆိုတဲ့စစ်ဆေးတွေးရှိချက်အပေါ်သူ့အနေနဲ့ချိန်နှက်တယ်လို့ရှင်းနေချုပ်ကပြောပါတယ်။ဒါပေမဲ့ sorry တော်ဝင်မိသားစုတွေအနေနဲ့ဒီလူငွေကိုဘာကြောင့်ပေးခဲ့လဲဆိုတဲ့အကြောင်းရင်းကိုပြောဆိုခြင်းမရှိသလိုကျန်တဲ့ဒေါ်လာငွေ61သန်းနဲ့ပတ်သက်ပြီးဘာတွေဖြစ်ခဲ့လဲဆိုတာကိုလည်းပြောဆိုခြင်းမရှိပါဘူးအစိုးရပိုင်း One Malaysia Development Bihat Company ရဲ့ရန်ပုံငွေတွေပျောက်ဆုံးနေတယ်ဆိုတဲ့ဆွဆဲချက်နဲ့ပြီးခဲ့တဲ့နှစ်မှာထွက်ပေါ်ခဲ့ပြီးတဲ့နောက်ကုမ္ပဏီရဲ့ဥက္ကဋ္ဌဖြစ်တဲ့ဝန်ကြီးချုပ်အပေါ်ဝေဖန်စွဲချက်တွေထွက်ပေါ်ခဲ့တာဖြစ်ပါတယ်
မလေးရှားနိုင်ငံတောင်ပိုင်းဂျိုဟိုပြည်နယ်ကမ်းခြေတစ်ခုမှာသေဆုံးသူ73ရဲ့အလောင်းတွေတောင်တင်ခဲ့တယ်လို့မလေးရှားအာဏာပိုင်တွေကပြောပါတယ်။သေဆုံးသူတွေကမှအမျိုးသား4ဦးနဲ့အမျိုးသမီး9ဦးတို့ဖြစ်ပြီးရာသီဥတုဆိုးရွားတာကြောင့်အင်ဒိုနီးရှားနိုင်ငံကနေတရားမဝင်ရွှေ့ပြောင်းအခြေချသူ35ဦးလိုက်ပါလာတဲ့လေပင်လယ်ပြင်မှာနှိမ့်မြုပ်ခဲ့ရကနေသေဆုံးခဲ့ကြသူတွေဖြစ်တယ်လို့ခရိုင်ရဲမှုရာမက်အိုမန်ကပြောဆိုပါတယ်ခင်ဗျာ
။အင်္ဂါနေ့ညဘက်ထိတ်တန့်ရောက်သတင်းတွေကိုမတ်သိငေးထိုင်းနဲ့ကိုအောင်တို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆက်မျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါရမယ်ပထမအချိန်လွှတ်တော်တတန်းကုံဆုံးမှုရပ်ပိုင်းမဲ့လိုတော့တဲ့အချိန်ဒုတိယအချိန်လွှတ်တော်တက်ဖို့လွှတ်တော်ကိုယ်စားလှယ်တစ်တွေနဲ့တမရော်ဒါလွှတ်တော်ကိုယ်စားလှယ်တွေနေပြည်တော်ကိုရောက်ရှိလာကြပြီဖြစ်ပါတယ်လွတ်တော်ရင်အဆုံးသတ်အစီရင်ခံစာရေးသုံးသက်ချက်တွေတင်ပြနေတဲ့လက်ရှိလွတ်တော်အစည်းအဝေးတွေလွတ်တော်ရင်လှုပ်ထုံလှုံနေလုပ်ငန်းစဉ်တွေကိုလည်းတက်မတော်တာလွတ်တော်ကိုယ်စားလှယ်တစ်တွေဒီကနေ့လာရောက်လေ့လာနေကြတယ်လို့လွတ်တော်ယုံပြန်ကြားရေးကပြောပါတယ်ဆက်သွယ်စုံစမ်းထားတဲ့မဆုမုံကအသေးစိတ်တင်ပြပေးပါမယ်ရှင်
ဟုတ်ကဲ့ပါ၅နှစ်တာကာလအတွင်းပထမအကြိမ်လွှတ်တော်သက်တမ်းက2016ခုနှစ်ဇန်နဝါရီလ29ရက်နေ့မှာကုန်ဆုံးတော့မှာဖြစ်ပါတယ်။ဒါကြောင့်မို့လို့ဖေဖော်ဝါရီလ1ရက်နေ့မှာစတင်မဲ့ဒုတိယအကြိမ်လွှတ်တော်တက်ဖို့လွှတ်တော်အသီးသီးကလွှတ်တော်ကိုယ်စားလှယ်တစ်တွေနဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်တစ်တွေဟာနေပြည်တော်ကိုဇန်နဝါရီလ25ရက်နေ့ကနေစလို့စတင်ရောက်ရှိနေကြပြီဖြစ်ပါတယ်။ဒီကနေ့ဇန်နဝါရီလ26ရက်နေ့မှာတော့ကျင်းပနေစေပထမအကြိမ်လွှတ်တော်အစည်းအဝေးကလွှတ်တော်တွင်လုံထုံးလုံနီးလုပ်ငန်းစဉ်တွေကိုဒုတိယအကြိမ်လွှတ်တော်တက်မဲ့တက်မတော်သားကိုစလေတွေကလာရောက်လေ့လာနေကြတဲ့အကြောင်းလွှတ်တော်ယုံလက်ထောက်ညွှန်ကြားရေးမှူးဦးညွန့်လင်းက VOA မြန်မာပိုင်းကိုပြောပါတယ
်ကျွန်တော်သိတာတော့ဒီနေ့လှုပ်ဆောင်ချက်အနေနဲ့တော့တက်မတော်သားလွှတ်တော်ကိုစလေအစ်တွေကြီးရယ်လေတက်မတော်သားလွှတ်တော်ကိုစလေအစ်တွေတော်မှလာလေ့လာတယ်လေလွှတ်တော်ကိုလုပ်တဲ့အချိန်မှာနောက်ပါနေကြပြီးတော့လေ့လာရေးဖွဲ့အနေနဲ့လာလေ့လာကြတယ်ဗျာနောက် NLD ဖွဲ့တွေလည်းလာလေ့လာဖို့ရှိပါမှာသူတို့နောက်ပိုင်းတော့လေဒီမပြီးမချင်းပေါ့ကျွန်တော်တို့မနက်ပြန်လဲကြည့်တယ်တပတ်ခါလဲကြည့်တယ်ကျွန်တော်ဒီလွှတ်တော်ကတော့အစည်းအဝေးတွေ
လွှတ်တော်တွင်လက်တွေ့ဆောင်ရွက်ရမယ့်ကိစ္စတွေလွှတ်တော်လုံထုံးလုံနီးတွေအစီအစဉ်တွေနဲ့ပတ်သက်လို့လွှတ်တော်ကိုယ်စားလှယ်တွေဘက်ကလက်တွေ့ကြကြနားလည်သဘောပေါက်နိုင်အောင်လို့လည်းလွှတ်တော်ကိုယ်စားလှယ်နေရာအများစုတက်ရောက်မှာဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်ရဲ့စီမံမှုနဲ့ပထမအကြိမ်လွှတ်တော်သက်တမ်းမကုန်ခင်လွှတ်တော်အစည်းအဝေးတွေကို NLD ကိုယ်စားလှယ်တွေလေ့လာကြမှာဖြစ်တယ်လို့လည်းလွှတ်တော်ကိုယ်စားလှယ်တစ်တွေအရေးချင်းပြည့်မီရေးစာစစ်ပွဲတွေကိုစီစဉ်ဆောင်ရွက်ပေးနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ဗဟိုသုတေသနလမ်းညွှန်အဖွဲ့အတွင်းမှုဦးမျိုးရန်တော်သိန်းကပြောပြပါတယ
်။ဒီချင်းချင်းချင်းပဲဖြစ်နေပြီးတော့မှမြို့တော်အကြောင်းချုပ်ချုပ်ရှင်းပြလာတော့ဒီကနေ့ပြည်အောင်ပေါ့နော်။ဒါရီတို့ကိုပေါ်ထားတာပေါ့ဗျာ။အခုတော့ဒါရီတို့ချုပ်ပြလာချုပ်ချုပ်ရှင်းပြလာတော့အကြောင်းကိုပေါ်ထားလိုက်အောင်ပေါ်လာ
။အခုဆိုရင်တော့လွတ်တော်ယုံတာဝန်ရှိတဲ့သူတွေဘက်ကလွတ်တော်အစ်စ်တက်ရောက်ဖို့ရောက်ရှိလာနေတဲ့လွတ်တော်ကိုယ်စားလှယ်တွေကိုကြိုးစိုးလက်ခံပြီးတော့နေရာ တကြစီစဉ်ပေးတာတွေနောက်လွှတ်တော်တက်ရောက်နိုင်မှုမှတ်ပုံတင်ပေးနေတာတွေလောက်ကိုင်းနေတယ်လို့လွှတ်တော်ယုံလက်ထောက်ညွှန်ကြားရေးမှူးကပြောပါတယ
်ခုလည်းတည်တည်တော့ခုကျွန်တော်တို့ဒီနေ့ဒီလက်ခံစည်ရင်တော့မရှိသေးတာလေတို့တွေကျိုးစိုးရေးဖို့နေတယ်ကျွန်တော်လွှတ်တော်ယုံဖို့နေတော့ကျိုးစိုးပြီးတော့တို့မှတ်ပုံတင်ဖို့လက်ခံပြီးတော့တို့တော့စီပင်မှာတော့တို့အဆောင်နေပြီးတယ်ဗျာနောက်ပြည်ခိုင်လို့လည်းဒီခိုင်လို့ယုံချုပ်ကတို့နေရာတွေပေးပြီးတော့နားနေခိုင်းတာပေါ့ရင်လာတွေကကြိုပြီးတော့ဒါတွေကအစီအမံနဲ့ရှိနေကြတို့လာမဲ့ကိုယ်စလဲတည်တည်တဲ့ကကျွန်တော်တို့နေပြီးတော့စီပင်ရိတ်တာမှာလေအခန်းတွေအကုန်လုံးလုပ်ပေးထားတယ်ဗျာတို့တွေနားနေဖို့လေဒီနေ့မှာကိုစားပါမှာကျွန်တော်ပြည်သူရောပြည်တော်သူရောမျိုးသားရောအကုန်လုံးပြန်စားပါမှာဗျာ
အခုလက်ရှိကျင်းပနေတဲ့ပထမအကြိမ်လွှတ်တော်သက်တမ်းတွင်ကလွှတ်တော်အစည်းအဝေးတွေမှာတော့လွှတ်တော်တွင်အဆုံးသက်အစီရင်ခံစာတွေ၅နှစ်စာအတွက်သုံးသက်ချက်တွေတင်ပြနေတဲ့အကြောင်းနဲ့လွှတ်တော်သက်တမ်းကတော့ဒီသတင်းပတ်တောက်ကြနေ့ January 29ရက်နေ့မှာအဆုံးသက်မှာဖြစ်တယ်လို့တီဘောမြို့နယ်ကလက်ရှိပြည်သူလွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကပြောပါတယ
်။ဆုံးဖြတ်ချက်ပြီးတော့ဒီနေ့ကဒီပြည်သူလွှတ်တော်မှာရောပြည်အောင်လွှတ်တော်မှာရောကော်မတီတွေကနေပြီးတော့လေ့လာဟိုပါပေါ့သုံးသက်ချက်တွေသုံးသက်ချက်တွေဆိုတော့သူတို့ပြီးခဲ့တဲ့၅နှစ်အတွင်းမှာလုပ်ကိုင်ဆောင်ရွက်ခဲ့တဲ့လုပ်ငန်းတွေအပေါ်မှာရဲ့နောက်ဆွတ်တော်တစ်ခုလုံးနဲ့ပတ်သက်တဲ့ဟာရဲ့အဲ့ဒီအားကောင်းတဲ့အားနည်းချက်တွေလေ့လာသုံးသက်တဲ့ဟာကိုကော်မတီတစ်ခုချင်းဒီနေ့စပြီးတော့ဟိုဖြစ်နေတယ်စပြီးတော့ပြောနေတော့နှစ်ရက်ရှိပြီပြောတာအဲ့တော့နောက်ထပ်ကြရင်ပါတီလိုက်တူးချင်းစီအဲ့လိုပြောနေတယ်ဟိုသူဒီလိုတော့ပါလေတော်တော်များများကိစ္စဟိုဟာတွေကတော့သူကဖြတ်လိုက်ပြီဖြတ်လိုက်တော့အခုဒီနေ့တော့ဒီသမရရဲ့လုံုံရေးဆိုင်ရာဥပဒေအဲ့ဒါလည်းကျွန်တော်တို့သွတ်တော်နေ့ရသဘောကွဲလွဲတဲ့ဥစ္စာကိုပြည်ထောင်စုသွတ်တော်မှာအာဒီပြုပြီးပြီဆိုတော့အဲ့ဒါတော့သမရစီပို့ဖို့ပဲကြံတော့တယ်လေ
ပထမအကြိမ်လွှတ်တော်သက်တမ်းကလွှတ်တော်ကိုယ်စားလှယ်တွေနဲ့နောက်ကျင်းပမဲ့ဒုတိယအကြိမ်လွှတ်တော်သက်တမ်းအတွင်တက်ရောက်မဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့တွေ့ဆုံပွဲကိုတော့2016ခုနှစ် January 29ရက်နေ့မှာနေ့လယ်စာလက်ဆုံစားကြဖို့လဲရှိပါတယ
်29ရက်နေ့မှာ29ရက်နေ့မှာသတင်းအတူစားဖို့ရှိတယ်ဗျာနေ့လယ်စာစားဖို့ရှိမယ်သတင်းတွေပါလေလဲဆိုဖို့အတွက်ဒီပြည်သူလွှတ်တော်က9ယောက်မြို့သားလွှတ်တော်က3ယောက်ဆိုပြီးတော့အဲ့လိုစီးရင်တောင်းထားတာလည်းရှိတယ်
ဒုတိယအကြိမ်လွှတ်တော်သက်တမ်းလွှတ်တော်အစည်းအဝေးတွေတက်ရောက်မဲ့ပြည်သူလွှတ်တော်နဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်တွေအစဉ်ပြေချောမွေ့စွာတဲခိုနေထိုင်နိုင်ရေးအတွက်ကိုလည်းလွှတ်တော်ကိုယ်စားလှယ်နေရာအများစုတက်ရောက်ဖို့ရှိတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌတော်ဆန်းစုကြည်နဲ့အတူလက်ရှိပြည်ထောင်စုလွှတ်တော်နာယကပြည်သူလွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းတို့ဦးဆောင်ပြီးတော့နေပြည်တော်မှာရှိတဲ့လွှတ်တော်ကိုယ်စားလှယ်တွေတဲခိုမဲ့စီပင်အဲ့ရိတ်သားကိုမကြသေးခင်ရပိုင်းကပဲစစ်ဆေးကြည့်ရှုခဲ့ပါသေးတယ်ရှင်
မဆူမွန်တင်ပြတော်တာပါရှင်ခုတော့ကချင်ပြည်နယ်ကမွေ့ရစီဝါတိုက်ဖြည့်ရေးတရင်ဖက်အလေအကျပေးချင်ပါတယ်ကချင်ပြည်နယ်အတွင်းလူလူကဦးဆောင်ပြီးတော့မွေ့ရစီဝါတိုက်ဖြည့်ရေးအတွက်စရုံးကံပိုက်တီနယ်ကဘိန်ခင်းတွေဖြည့်ဆီးဖို့လှုံ့ဆော်ရမှာအစိုးရအာဏာပိုင်တွေရဲ့အပြည့်အဝပူပေါင်းဆောင်ရွက်မှုလိုအပ်နေတယ်လို့လူလူခြေပြူမွေ့ရစီဝါတိုက်ဖြည့်ရေးအဖွဲ့ဝင်တဦးကပြောပါတယ်ကချင်ပြည်နယ်တွင်ဘိန်ခင်းအများဆုံးရှိရာဒေသတွေဖြစ်တဲ့ပူတာအိုဆွန်ပရာဘုံချီပွေးနဲ့တနိုင်းမြို့နယ်တွေမှာဇန်နဝါရီလ9ရက်နေ့ကစလို့ခုထိဘိန်ခင်းတွေလိုက်လံဖြည့်ဆီးခဲ့တာအောင်မြင်တယ်လို့ဆိုနိုင်ပေမဲ့လည်းဝိုင်းမော်မြို့နယ်ကစတုံးကံပိုက်ဒီဒေသမှာတော့ဘိန်ခင်းပိုင်ရှင်တွေတချို့နဲ့ကန့်ကွက်မှုနယ်ချဆောင်တဲ့နဲ့ပြည်သူစစ်တွေရဲ့ပိတ်ပင်တားဆီးမှုတွေရှိခဲ့တာကြောင့်ခက်ခဲတွေရှိနေတာပါအပြည့်အစုံကိုတော့မမမြင့်ခိုင်ကတင်ပြထားပါရရှင်
ဘိန်းဆိုင်ခင်းပိုင်ရှင်တွေနယ်ချဆောင်တဲ့နဲ့ပြည်သူစစ်တွေရဲ့ကန့်ကွက်တားဆီးမှုတွေရှိနေတဲ့ကြားကနေကချင်လူလူဦးဆောင်ကြီးစတုံးကံပိုက်ဒီနယ်ကဘိန်းခင်းတချို့ကိုဒီကနေ့ဇန်နဝါရီ26ရက်နေ့မှာအစိုးရအာဏာပိုင်တွေနဲ့ပူးပေါင်းပြီးစတင်ဖျက်ဆီးနေပါပြီ။ဒါပေမဲ့ကချင်ပြည်နယ်အစိုးရနဲ့မြန်မာစစ်တပ်ဘက်ကစတုံးနယ်ကံပိုက်ဒီဒေသကဘိန်းခင်းအများဆုံးစိုက်ထားတဲ့နေရာတွေကိုတော့ဖျက်ဆီးဝင်မပြူတာကြောင့်အစိုးရအာဏာပိုင်တွေရဲ့ပူးပေါင်းမှုအပြည့်အဝလိုအပ်နေတာဖြစ်တယ်လို့လူလူအခြေပြုမိုးရတိုက်ဖြည့်ရေးဖွဲ့ရဲ့ကော်မတီဝင်တူကပြောပြပါတယ
်။ကျွန်တော်တို့တွားဖြတ်မဲ့နေရာကဒီစတုံးကံပိုက်ဒီဒေသမှာအများဆုံးစိုက်တဲ့နေရာရဲ့နေနေပဲရှိသေးတယ်ကျွန်တော်တို့ဖြတ်မဲ့နေရအစိုးရခွင့်ပြုထားတဲ့နေရပေါ့အဲ့ဒီတော့ရဲ့ကျွန်တော်ထင်တယ်ဟိုငါးပုံထဲကတပုံတော့ပဲရှိတဲ့နေရမှာပါဒီအများဆုံးစိုက်ထားတဲ့နေရတွေဒီတရုတ်ပြည်ကဝင်တဲ့လုပ်ငန်းရှင်တွေစိုက်ထားတဲ့နေရတွေစိတ်မပါသေးပါဘူးအခုကရွာသားတွေစိုက်တဲ့ဟာကြီးရတာပေါ့အဲ့ဒီဒါကြီးမှာစိုက်အဲ့ဒီဒါကြီးမှာခွင့်ပြုတယ်ခဏပြောတဲ့ဒီအကြီးစားစိုက်တဲ့နေရတွေမှာအစိုးရအနေနဲ့ဝန်ခွင့်မပြုပါဘူးကျွန်တော်တို့ဆက်လက်ပြီးမှကျွန်တော်တို့အစိုးရနဲ့တပ်မတော်နဲ့ပူးပေါင်းပြီးမှစတုံးကံပိုက်တီမှာရှိတဲ့ data မှာရှိတဲ့ banking ရောက်များစွာကိုအားလုံးနီးပါးကိုကျွန်တော်တို့ပြန်ဘယ်လိုပြောမှလဲခုတ်ထွန်းရှင်းလင်းချင်ပါလေ
ကချင်ပြည်နယ်လူမှုအခြေပြုမူရတိုက်ဖြည့်ရေးအဖွဲ့အနေနဲ့ဇန်နဝါရီ23ရက်နေ့ကလေးကဝိုင်းမော်မြို့နယ်တွင်ကစတုံးနဲ့ကံပိုက်တီ data မှာ banking တွေကိုဝင်ရောက်ဖျက်ဆီးဖို့စီစဉ်ထားပေမဲ့လေလုံခြုံရေးမပါရင်မတော်ဖို့ကချင်ပြည်နယ်အစိုးရအာဏာပိုင်တွေဘက်ကတားမြစ်ခဲ့တာပါလူမှုဥဆောင်နယ်မူရစ်တိုက်ဖြည့်ရေးစီမံချက်ကိုဇန်နဝါရီ9ရက်နေ့ပူတာအိုမြို့နယ်မှာစတင်ဆောင်ရွက်ခဲ့ပြီးဝ ဝိုင်းမော်မြို့နယ်စတုံးကံပိုက်တီဒေသကလွဲလို့အခြားမြို့နယ်တွေမှာဘင်းကင်းဖြစ်စီတာအဆင်ပြေခဲ့တယ်လို့လူထုအခြေပြုမူရတိုက်ဖြတ်ရေးအဖွဲ့ရဲ့ကော်မတီဝင်တူကပြောပါတယ
်ဒီစတုံးကံပိုက်တီဒေသမှာအစိုးရပူပေါင်းဆောင်ရွက်မှုအများကြီးလိုအပ်ပါတယ်အခုကျွန်တော်တို့၅နေရာခုတ်တဲ့နေဒေသ၅နေရာမှာခုတ်လိုက်တဲ့နေရာတွေမှာတချို့နေရာတွေမှာဆိုရင်လူထုအားကိုးရင်းနဲ့တွားခုတ်တာပေါ့အဲ့ချိန်မှာအောင်မြင်တယ်ဒါပေမဲ့အခုကျွန်တော်ပြောတဲ့နေရာဒေသတွေမှာစတုံးကံပိုက်တီအဲ့ဒေသတွေမှာအစိုးရရဲ့ကူညီမှုဟာအများကြီးလိုအပ်ပါတယ်ခဏပြောတူကျွန်တော်တို့ရဲ့ကြည်လုံးခြုံရေးပေါ့ဟိုဘက်ဒီဘက်ပေါ့ကျွန်တော်တို့ရွာသားတွေတို့ရောအဲ့မှာပဋိပက္ခဖြစ်လာရင်တို့နှစ်ဖက်ပဲပူပြီးမှနားမှာပေါ့
အစိုးရအနေနဲ့မူရစည်းဝါတိုက်ဖြတ်ရေးစီမံချက်တွေကိုအရင်ကလှုပ်ဆောင်ခဲ့ပေမဲ့လက်တွေ့မှာမအောင်မြင်တာမို့ပြည်သူတွေအနေနဲ့အခုလိုဘိန်းကင်းဖျက်ဆီးရေးတွေကိုအင်တိုက်အားတိုက်လှုပ်ဆောင်နေရခြင်းဖြစ်တယ်လို့မြကြီးနားမြို့နယ်လူထုအခြေပြုမူရတိုက်ဖြတ်ရေးအဖွဲ့ရဲ့အတွင်ရေးမှူးကိုတန်ကွန်းကအခုလိုပြောပါတယ
်ကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရရဲ့ဘိန်းကင်းတိုက်ဖြတ်ရေးစီမံချက်လုပ်နေပေမဲ့မူရစည်းဝါကအများကြီးပြန်ပြီးမှတူးမြင့်လာတာကိုကျွန်တော်သိရတယ်ဗျဘလောက်ထိလဲဆိုတော့ဒီကချင်ပြည်နယ်မကျင်းနာမြို့တော်ကချင်ပြည်နယ်မြို့တော်ပေါ့လေမကျင်းနာမှာဆင်းတော့ဒီလမ်းကျူလမ်းကြားမှာဒီတရားမဝင်မူရစည်းဝါတုံးဆွဲမှုကတရားဝင်လို့ဖြစ်နေတယ
်မူရစည်းဝါပြဿနာဟာကချင်ပြည်သူလူထုနဲ့လူငယ်တွေကြားမှာစိုးရိမ်စရာဖြစ်လာနေတဲ့အတွက် 2014 ခုနှစ်မှာလူထုအခြေပြုမူရစ်တိုက်ဖြတ်ရေးအဖွဲ့ကိုစတင်ဖွဲ့စည်းဆောင်ရွက်ခဲ့တာဖြစ်ပြီးဘိန်းကင်းဖျက်ဆီးမှုတွေကိုအင်တိုက်အားတိုက်လှုပ်ဆောင်နေတာဖြစ်ပါလေရှင်
။မမြင်မြင်ခိုင်ပါရှင်။ခုတော့လက်ဗရန်တရင်ဖက်အလဲပေးချင်ပါတယ်။လက်ဗရောင်းနောင်ကျင်းနေစီမံကိန်းဖျက်သိမ်းရေးမြေယာနှစ်နာကျေးယူမထားတဲ့တောင်သူတွေအတွက်သီးနှံရောကျေးပေးဖို့တောင်းဆိုတဲ့ဒေသခံတွေနဲ့မြန်မာဝမ်ပေါင်ကုမ္ပဏီကတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးဖို့ချိန်ဆထားခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီချိန်ဆထားရမှာစကိုင်းတိုင်းနယ်လုံးဝန်ကြီးနဲ့တာတွေ့ဆုံခွင့်ရခဲ့ပြီးပြည်လည်မှုမရဘဲနဲ့တင်းမာမှုတွေနဲ့တာဆွေးနွေးပွဲပြက်ခဲ့ရပါတယ်။အကြောင်းဆုံးကတော့ VOA ထိုင်းခြေဆိုင်သတင်းထောက်မအေးအေးမာကအခုလိုသတင်းပေးပို့ထားပါတယ်
။စကိုင်းတိုင်းရင်းမာပင်ခရိုင်ဆလင်းကြီးမြို့နယ်ဆယ်တဲရွာကဆက်ဆံရေးရုံးမှာဒေသခံတွေကိုမြန်မာဝမ်ပေါင်ကုမ္ပဏီတာဝန်ရှိသူတွေကတွေ့ဆုံပါမယ်လို့တင်းလာနေကဆလင်းကြီးမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးကဆန္ဒပြတောင်းသူတွေကိုကတိပေးခဲ့ပေမဲ့အင်္ဂါနေ့မှာတော့စကိုင်းတိုင်းနယ်လုံးဝင်းကြီးနဲ့သာတွေ့ခွင့်ရခဲ့ပြီးတီးနှံရော်ကြီးမပေးနိုင်ဘူးဆိုတာပြောဆိုခဲ့တဲ့အတွက်တင်းမာမှုတွေဖြစ်ပြီးဆွေးနွေးပွဲပြက်ခဲ့ရကြောင်းဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ဒေသခံတောင်းသူတို့ကပြောပြပါတယ်
သူတို့ကတင်းနိုင်ရောကြီးမပေးနိုင်ပါဘူးဆိုပြီးတော့အဲရုံးရစံခတ်ဖြစ်လာတာပေါ့ဟိုရောကြီးယူမထားတဲ့နေရာပိုင်ရှင်တွေပါတဲ့ဒီမြေတင်းနိုင်ကြီးစာဝတ်နေရေးကျက်တဲ့အတွက်တင်းနိုင်ရောကြီးလာတောင်းတာပါလို့ကျမတို့ကစပြီးအခြေခံလိုက်တော့သူ့အနေနဲ့ဘယ်လိုပြောလဲဆိုတော့နေလုံးဝင်ကြီးလူမှုဘောကတော့တင်းနေမှာမှာနဲ့အမိတ်အာဏာရည်နဲ့ဆက်ဆံတာပဲဆက်မပြောနဲ့ငါပြောတာနားထောင်ညီတို့ပြောကြမလို့ဘူးစိုက်ပြောတဲ့တင်းနိုင်မချပဲနဲ့တင်းနိုင်ရောကြီးလိုချင်တယ်လို့ထောက်လာမရှိဘူးမပေးဘူးပေါ့ခင်ဗျားတို့မြေရော်ကြီးလိုချင်တော့စကားပြောလို့တော့အဲ့လိုတော့ပေါ်လားငေါလားနဲ့သူကတမိန်တာနာနဲ့ပဲဆက်စားလိုက်တော့တာကိုတောင်းဆိုတာမရတဲ့အတွက်စန္ဒပြပြီးတော့ပြန်လာခဲ့ကြတာ
မြန်မာဝန်ပေါင်းကုမ္ပဏီကတာဝန်ရှိသူတွေနဲ့နယ်လုံးဝင်ကြီးကိုတော့ဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးကျင်းနီစီမံကိန်းအတွက်တင်ယူထားတဲ့နေရာတွေကတည်နိုင်ရော်ကြီးရဖို့အတွက်မြန်မာဝန်ပေါင်းကုမ္ပဏီကိုဒေသခံတွေကအကြင်ကြီးစာတင်ပြီးဆွေးနွေးခဲ့ပေမဲ့အကြောင်းပြန်တာမရှိဘူးလို့ဆိုပါတယ်ဒေသခံတွေကတော့ဇန်နဝါရီလ14ရက်နေ့ကစပြီးမြန်မာဝန်ပေါင်းကုမ္ပဏီကိုတွားရောက်ပြီးတောင်းဆိုဖို့လှုံ့ဆော်ခဲ့ကြတာပါအာဏာပိုင်တွေကတော့ဒေသခံတောင်သူတွေတွားရလမ်းဖြစ်တဲ့ပသိမ်မုံရွာကားလမ်းကိုပိတ်ဆို့တားဆီးထားတဲ့အတွက်ဒေသခံတွေကပိတ်ဆို့ထားတဲ့နေရာတွေဖယ်ရှားပေးဖို့ဆန္ဒပြတောင်းဆိုခဲ့ပါတယ်ဒီအတွက်မကြာခဏဆိုသလိုပသိမ်မုံရွာကားလမ်းပိတ်ထားရပြီးကုန်တယ်တွေနဲ့ခီးသွားပြည်သူတွေပါအခက်အခဲဖြစ်နေရတာပါတနင်္လာနေ့ကတော့ဆန္ဒပြသူတွေရှိရာကိုရင်းမာပင်ခရိုင်အထွေထွေအုပ်ချုပ်ရေးမှူးလာရောက်ခဲ့ပြီးမြန်မာဝန်ပေါင်းကတာဝန်ရှိသူတွေနဲ့ညှိနှိုင်းပေးပါမယ်လို့ကတိပေးခဲ့ပေမဲ့ဆွေးနွေးပွဲကိုသွားတဲ့အခါမှာတော့နေလုံးဝင်ကြီးနဲ့သာတွေ့ဆုံခဲ့ပြီးဒေသခံတွေရဲ့တောင်းဆိုချက်တွေမရတဲ့အတွက်ဆွေးနွေးပွဲပြက်ခဲ့ရတာပါဒေသခံတွေကတိနိုင်ရော်ကြီးတောင်းဆိုတာတွေကိုလုပ်တဲ့အတွက်ဒေသခံတောင်သူ66ဦးကိုစလင်းကြီးမြို့နယ်အာနာပိုင်တွေကပုံမှန်78နဲ့လဲတရားစွဲဆိုထားပါတယ်။လက်ဗရောင်းတောင်ကျင်းဒီစီမံကိန်းကိုကုမ္ပဏီတွေကမြေယာသိမ်းပြီးလုဆောင်ခဲ့တဲ့ဆိုကစီမံကိန်းဖျက်သိမ်းပြီးရတဲ့အတွက်ဒေသခံတွေကလွန်ခဲ့တဲ့3နှစ်ကျော်ကတည်းကအကြိမ်ပေါင်း280ကျော်ဆန္ဒပြခဲ့ပါတယ်။ Anabinegaro, Dissimangane, Mima, she did, Giarigo, Lungere, Nani Kangasapi, Poma dia, Lizali, Topian Tabare, Sanabian, Nire, Giarigaro, Nina Jim, Utah, Giari Pippi, Bigger and Nico, Minongale, Kangwa Sanabia Raja, Lunyo, when Nandy got the Nane Picata, Kayalu, down to the Ute Songevi, Didagan Razin Law, let the Nadayari Yashigabarishin.
My Ema Sungsan, Timpia Tarabashin, few in Mima Bangani, Ingan in Yapa, the Dinrigo, Sella Tolinibare. Kuro tigene patama bai song mata khin nengan daga tadin dabou nau song tin pya ba me kaba tawang ga siwa ye longan nwe ma internet cyber tai khai mu ania ri ne selat yin sai ne ya de chang thait tan ni pinya company ji tuku phit de cisco ye long jong yin sai ya asiyin khan sa tit ga phaw pya ba de cyber tai khai mu ri ko hunter pho chu pan ne muwa da ri ma le ma aw myin ne a chin ne myo ri chang asin myin ni pinya jwan jin tu ri lo at chat twi le tane tacha ji thwa la ni ba de VOA tadin thao Raymond Tyler New York myo ga ni pe po thar de tadin saw ma go lo ko aung le ung ga tin pya tha ba de shin
internet ma ya swe mu chu lo ne du ri ya a yin ne ma tu be a sin myin la da lo po wa kaung bi a tin ye la ni de lo computer sat twei ni pinya american company yi de ko phit de cisco ye a sin kan sa ga paw pya ba de si wa yi long gan ni a nei ne internet long yoe ne ta kai mu ri ga ni na lan thu pho chu wa mu ri ma a ne chit de shin ni da go le thauk pya tha ba ta san ya phwe si ye Seeing Cantin Bachet, Tanita Kala twin, Longyoe to a Kimmyo, Moment, Tate Murima, say I know Yochani, Tuyadalu, Computer Sepia Siva, the Tain the Town Arangu, Sensi Lila Yama, and the Ashia Software Go, a Tompunira, Kuzani Yagano Shinira Ule, Tuga Yavare, Cisco Company Engineer Joe, Jason Pavine Caro, Patumuso, Internecani, Tecata, Can and Yellow, Three Pivare.
They've got an entire ecosystem that they're able to leverage. And it doesn't matter if they're attacking a person for a cyber ransom or a business.
When you pull Ludiago, Taikaida, Webpipi, Siwa Long and Hugo Webpipi, Dilu Rega, Seneji, the Kulongo, Tencho Nines and Shivare, Gailo Yameha, the Kugugo, Shabi, a don't char de bare.
Cyber Takamuro, Sanchi, Kekapi, Dureche, Nemesan, Dombian Sampo, Lule, Lule, Skype Gunny, Mimiama, Engineer Chupavineka, Pioso Giraba.
Numerically, we see that. As an industry, it's a 100 to 200 day estimate for the detection of a breach.
ये तो आपसे सीवाई लोगा जी तो खुलो मा, तने तने जेन तैयारा ने नया लाउ थी, लोगों ये सी जो पावले शिवारे, तबे मेले किमी निबे न्यारे को बोटों लारा ने अम्या, ठीक इंगे नए को, नए वाई तो मा शॉचाप जे नए मारे.
Internet poga yazwe mu ri ko tat phet pho luwa la ne mya ni pinya chwan chin du luwa che ya le ma chom mu law ji thwa la ni ba de cyber lon nyoe a lou kan zee kwa 2015 khu ne ma american dollar 85 billion shi niya ga ni 2020 bi ma tai mi billion 190 thi phet la nai ne lo le name jo forbes magazine ga comment tha ba de american che sai a lou kan tutitana company de khu phet de indeed ye siwai thana ji ke tara sinclair ga do siwai lon ngan ni ma so yin mu ri shi ni le lo pyo ba de
They're definitely concerned about their businesses. They're concerned about having employees that are protective of.
See why you long anima, so you need Jana Garo, Dejawari. By saying Tadamarigo, Gawain, I may win any Yabu. Daikai Makayalo, Longo Mushiule, so you need Jawari.
Cisco Comunicado, Cybalon Yuito, Kawatuama, Alonia, Kamaji, Tatala, Lilani, Lupiovari. Chizong Internet Lon Yoe Software Company, Semantecale, Dilua Chea, Natas Kukunilla Yaudeka, Tatangu Lauti, Pilan and Elu, Kaman Tawakamia.
Go on, Leon Susi Timpia Tora Vashin. Vio Egan Ingan in Yapa Interindu Select Tolu Nibare. Tomorrow, Vio American Atanye, Digne Nyapet Sepi Tolin Pinere Sisinago, Lindo Mita, Nasali, Nasangarugani Payunas Namare. Vio Emiamawine Sisingo, email Gani Satoloin, Permis at voanews.com go Saturn Namare. Phone number garo netonyane tongshine nganganga le phit pare VOA ga ni choulin pin ni de nizin tv tadin lwa season rue go nyane bai radio season pp chin 9 nai ma asia set 7 ga ni dai phan yun chi shu nai ma de darim ga dai choulin chain ne de pyin ni VOA ye internet sa myana phit de burmese.voanews.com ma chi shu nai de lo VOA ye youtube twitter ne facebook to ga ni bi lo le phan yun chi shu nai ja ba de shin
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုချောက်ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းတို့မီတာ24လေး30နှစ်နဲ့40ရုံမှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8:00နာရီကနေ9:00နာရီအထိတစ်ချိန်နေ့လယ်12:00နာရီကနေနေ့ခင်း1:00နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6:00နာရီခွဲကနေ9:00နာရီအထိအစီအစဉ်ကိုလ
ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဇန်နဝါရီလ26ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 30နဲ့51တို့ကနေည10နာရီအထိတက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာနဲ့တက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ရမှာပါခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်မတ်ခင်ဖြူတွေကတင်ပြထားပါတယ်ရှင်
အာဖရိကလွယ်ဝအမေရိကန်နိုင်ငံသားတွေအနေနဲ့ကိုယ့်ရဲ့ရွာဒေသမှာရွေးချယ်ခံမဲ့ကိုယ်စားလောင်းတွေအကြောင်းနားလည်သိရှိအောင်လုပ်တာအချင်းချင်းပြောဆိုဆွေးနွေးမှုတွေနဲ့လူမှုစုဝေးပွဲတွေမှာပါဝင်ပြီးဒီနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာပိုပြီးတော့တက်တက်ကြွကြွလှုပ်ရှားပါဝင်ကြဖို့2012ခုနှစ်နိုင်ငံလုံးဆိုင်ရာဒီမိုကရက်ပါတီညီလာခံမှာမေရီလန်းပြည်နယ်ကိုယ်စားလှယ်တယောက်အနေနဲ့တက်ရောက်ခဲ့တဲ့ဆီလ်ဗက်စတာအိုဂီရီကတိုက်တွန်းပြောဆိုပါတယ်ဒီနှစ်သမ္မတရွေးကောက်ပွဲဟာသူတို့လိုလူမှုအတိုင်းဝိုင်းတွေအပေါ်ဘလို့တက်ရောက်မှုတွေရှိနိုင်မလဲဆိုတာကိုလူလူကြားသိရှိနားလည်အောင်ပညာပေးမှုတွေလုပ်ဖို့လိုအပ်နေတယ်လို့ OK တွေကပြောပါတယ
် Many of us think that politics is only on the day of election but
လူများပြားကနိုင်ငံရေးဆိုတာရွေးကောက်ပွဲနေ့မှာမဲပေးရင်လုံလောက်တယ်လို့ထင်နေကြတယ်ကျွန်တော်တို့ကတော့လူမှုစုဝေးမှုတွေမှာကိုယ်တိုင်ပါဝင်တိမ်တက်တင်စင်တကားလိုက်ခောက်ပြီးလူမှုတွေနိုင်ငံရေးမှာပိုပါဝင်လာအောင်ပညာပေးလှုံ့ဆော်နေပါတယ်
ဒီနေ့သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုကြိုးစားသူတွေကလည်းများလာပါတယ
်။ Signing legislation repealing every word of
Republican Party ဘက်ကလည်းသမ္မတကိုယ်စားလှယ်အဖြစ်ရွေးခံရဖို့ကြိုးစားနေသူတွေရဲ့မဲဆွယ်လှုပ်ရှားမှုအတန်တွေပါ။သမ္မတဖြစ်ဖို့ကြိုးစားသူတွေဘလောက်များများဒီအထက်ကတယောက်တည်းကိုပဲ OK တွေကတော့ထောက်ခံလှုပ်ရှားနေပါတယ
်။ I can pick any candidate, I can choose anyone but I think because for the interest of
our country ကိုပဲဖြစ်ဖြစ်ကျွန်တော်ရွေးလို့ရပါတယ်။ဒါပေမဲ့လူမှုအကျိုးအတွက် Hillary Clinton ကိုပဲထောက်ခံပါမယ်။ကျန်တဲ့ရှင်ပြိုင်ဘက်တွေအားလုံးဟာကမ္ဘာတခြားနေရာတွေမှာဘာတွေဖြစ်နေလဲဆိုတာ Hillary Clinton လောက်မသိကြပါဘူး။နိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့တဲ့သူကတော့အာဖရိကတည်းမဟုတ်ပါဘူး။နေရာတိုင်းကအခြေအနေကိုသိပါတယ
်။ We shouldn't let anybody on the public stage say
American people တွေဟာရွှေ့ပြောင်းနေထိုင်လာသူတွေအပေါ်စိတ်ထားမကောင်းတဲ့သူတွေမဟုတ်ဘူးဆိုတာကိုပြသနိုင်ဖို့အရေးကြီးတဲ့အကြောင်းဒီမိုကရက်ပါတီဘက်ကလည်းသမ္မတဖြစ်ရွေးချယ်ရဖို့စူးစမ်းနေတဲ့ Hillary Clinton ကပြောဆိုနေချိန်မှာ Republican Party ရဲ့သမ္မတကိုယ်စားလှယ်လောက်အဖြစ်ရွေးခံရဖို့စူးစမ်းနေတဲ့ Donald Trump ကတော့တိုင်းပြည်ရဲ့ရွှေ့ပြောင်းဝင်ရောက်လာသူတွေကိုဟန့်ကြားဖို့ပြောဆိုနေတာပါ Nigeria နယ်ပယ်တို့အဖြစ်တဲ့ OK တွေကတော့လူဝင်မှုကြီးကြပ်ရေးကိစ္စကလူတွေအများပြအတွက်အရေးပါဆုံးအကြောင်းအရာဖြစ်ပေမဲ့သူ့အတွက်ကတော့တိတိကျကျအရေးကြီးတဲ့အရာတွေရှိတယ်လို့ပြောပါရယ
် I happen to be an ex-immigration officer and I know the rules and do's and don'ts and know the importance of you know the fear when you are in a land where you don't know anybody
လူဝင်မှုကြီးကြပ်ရေးဝန်ထမ်းတွေပါစောင်းရံဆောင်ရံဥပဒေတွေကိုနားလည်တယ်ကိုမသိတဲ့ဒေသတခုကိုရောက်တဲ့အခါခံစားရတဲ့ကြောက်စိတ်ကိုလည်းကျွန်တော်သိပါတယ်ဒါကြောင့်ကြောက်စိတ်ရှိပေမဲ့အရေးကြီးဆုံးကစီးပွားရေးအဆင်ပြေဖို့ပါကျွန်တော်တို့ဒီကိုလာတဲ့အကြောင်းရင်းကိုကပညာရေးအတွက်ပို့ပြီးတော့ကောင်းကောင်းမွန်မွန်နေထိုင်ရဖို့အတွက်ပါစီးပွားရေးအဆင်မပြေဘူးဆိုရင်ဒီလိုဘယ်နေနိုင်မှာလဲဗျာ
โอเคရီဟာလွန်ခဲ့တဲ့လနေ့ကဒီမိုကရက်ပါတီရဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံကိုတက်ရောက်ခွင့်ရခဲ့တဲ့အရေးပါတဲ့ကိုယ်စားလှယ်တစ်ယောက်ပါဒီလိုတက်ရောက်ခွင့်ရတဲ့ကိုယ်စားလှယ်ဆိုတာကအစောပိုင်းအကျိုးရွေးကောက်ပွဲတွေကနေဆုံးဖြတ်ပြီးတော့ရွေးချယ်ခံရတဲ့သူတွေပါ
Super delegate gives you access to everywhere in the convention grounds I was able to comb every nooks and corner of the convention
ဦးလေတယောက်ဖြစ်တဲ့အတွက်ညီလာခံထဲမှာဘယ်နေရာမှစူသွားလာပြီးအရေးပါတဲ့သူတွေနဲ့စကားပြောလို့ရပါတယ်ထိတ်တန့်ပုဂ္ဂိုလ်တွေနိုင်ငံလုံးဆိုင်ရာညီလာခံကိုလာကြတဲ့ရွေးကောက်ခံအစိုးရအရာရှိတွေအားလုံးကိုကျွန်တော်တွေ့ခွင့်ရပါတယ
်2012ခုနှစ်တုန်းကသမ္မတအိုဘားမားဒုတိယအကြိမ်ပြန်လည်ရွေးခံရဖို့သူ့အနေနဲ့အများကြီးခက်ခက်ခဲကြိုးစားခဲ့ရတယ်လို့လည်း OK တွေကပြောပါရယ်။မြောက်ယထာပူတာယုံနေမှာလူတွေကိုလိုက်လံစကားပြောတာဖုန်းပေါ်ကနေလူတွေကိုမဲဆွယ်စီယုံဖို့သူ့ရဲ့ကိုယ်ပိုင်ရုံးခန်းကိုအသုံးပြုခဲ့ရတာတွေအပြင်မဲယုံတွေမှာလူတွေမဲလာပေးအောင်တိုက်တွန်းတာတွေအမျိုးမျိုးလုပ်ခဲ့ရတာပါ။သမ္မတအိုဘားမားဒုတိယအကြိမ်ပြန်လည်ရွေးခံရတာကြောင့်ဒီလိုပင်ပန်းရကြိုးနဲ့တယ်လို့ OK တွေကပြောပါရယ်ရှင်။
အမေရိက နိုင်ငံရဲ့အကြောင်းသိကောင်းစရာကိုမခင်ဖြူထွေးကတင်ပြသွားတာပါရှင်။ခုတစ်ခါမှာတော့ထောက်လုပ်သူကိုရနိုင်တဲ့အတူကိုအောင်ရေဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီ
။တော်ရရှိမြခင်ဗျာ။ဒီမနက်ကမှနိုင်ငံရေးလူခွင့်ရေးတိုးတက်မှုတွေမရှိလို့ဆိုပြီးတော့စစ်ဆေးရလက်ထက်ကစာပြီးချမှတ်ထားတဲ့အမေရိကန်ရဲ့ပိတ်ဆို့ရေးယူမှုတွေတဖြည်းဖြည်းလျှော့ပေါက်ပေးလာပေမဲ့လည်းပြစ်ဒဏ်ကတ်ထားတဲ့ပြစ်မှတ်ထားပြီးဒဏ်ခတ်မှုတချို့တွေရှိနေတော့မှဖြစ်ပါတယ်ဒီလူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်တဲ့လောရက်တွေအာဏာရှင်နဲ့ပေါင်းပြီးစီးပွားဖြစ်တဲ့သူတွေပေါ်မှာပြစ်မှတ်ထားဒဏ်ခတ်မှုတွေကိုဆက်ပြီးထားရှိသင့်သလားဒါမှမဟုတ်လည်းပြန်လည်တင်းမြတ်ရေးကိုရှေ့ရှုပြီးတော့ဒဏ်ခတ်မှုတွေကိုဖယ်ရှားပေးသင့်သလားဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးကတော့ကျွန်တော်တို့ဒီပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့သဘောထားတွေအရင်ဆုံးကျွန်တော်ရေဘူးရအနေနဲ့သိကြပါတယ်ဒီပရိပခတ်တွေလူခွင့်ရေးချိုးဖောက်မှုတွေရှိသေးတယ်ဆိုပြီးတော့အရေးယူတန်ခတ်မှုတွေကိုအမေရိကန်ကနှစ်စဉ်တက်တန်းတွန်းနေပါတယ်ဒါမှမဟုတ်ဒေါ်အောင်ဆန်းစုကြည်နဲ့ NLD ဦးဆောင်တဲ့အစိုးရတက်လာတဲ့အချိန်မှာဒါတွေပြန်ပြီးတော့ရုပ်သိမ်းမဲ့အလားအလာတွေဘလောက်အတိုင်းအတာတွေတွေ့ရလဲဆိုတော့ကျွန်တော်အရင်ဆုံးတော့ဒီဟို1990ပြည့်ရွေးကောက်ပွဲမှာတော့ပလဲမြို့နယ်လွှတ်တော်ကိုယ်စား NLD လွှတ်တော်ကိုယ်စားဖြစ်ခဲ့ပြီးတဲ့ဒေါက်တာတင့်ဆွေရဲ့သဘောထားကိုအရင်ဆုံးကြားကြပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီနိုင်ငံကတန်ခတ်ရေးယူမှုတွေဟာစစ်စွာလက်ထက်မှာပမာပြီမှာအဓိကအဖြစ်တစ်ချက်ကတော့လူအခွင့်အရေးချိုးဖောက်မှုတွေကိုအကြောင်းပြုပြီးတော့တန်ခတ်ပိတ်ဆို့ခဲ့တာဖြစ်ပါတယ်ခင်ဗျာနောက်ပြီးဒီပမာနိုင်ငံဒီမိုကရေစီရေးကိုပြောတိုင်းကျွန်တော်တို့ဟိုတရားဝင်ပေါ့လေနိုင်ငံကမှာပြောခွင့်ပြောလို့ရတာကလူအခွင့်အရေးချိုးဖောက်မှုပဲဖြစ်ပါတယ်အဲ့တော့ပြီးခဲ့တဲ့9နှစ်အတွင်းမှာတော့လူခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်လို့နိုင်ငံအတိုင်းအတာတီတိုးတက်လာတယ်လို့ဟိုကျွန်တော်တို့ဘာပဲဖြစ်ဖြစ်တော့ပြောရမှာပဲဖြစ်ပါတယ်။နောက်ပြီးနောက်အစိုးရအလာတော့အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ဆိုတာတက်လည်းပဲလူခွင့်ရေးချိုးဖောက်မှုရှိလို့ရှိရင်ဒါတန်ခတ်ရေးမှုယူမှုဖြစ်ဖြစ်ပြစ်တင်ဝေဖန်တာဖြစ်ဖြစ်အလာကုလသမဂ္ဂဆုံးဖြတ်ချက်ဖြစ်ဖြစ်ခြားရမှာပါပဲ။ကျွန်တော်ဆွေးနွေးတာတကူကလာမယ့်အစိုးရမှာ2008ဖွဲ့စည်းပုံအတိုင်းသွားမှာဖြစ်တဲ့အတွက်ပြည်ထောင်စုဝန်ကြီးဌာနကိုတပ်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်တဲ့ပုဂ္ဂိုလ်ကပဲလောက်ရမှာဖြစ်ပြီးပြည်သူလူထုနဲ့ဟလာအနိုင်ရ NLD ပါတီကခန့်အမှာမဟုတ်ဘူးခရီးအဲ့တော့လူခွင့်ရေးချိုးဖောက်မှုမှန်သမျှနိုင်ငံရေးအကျဉ်းသားတွေထောင်ချတာနှိပ်စက်တာစသဖြင့်ဒါတွေအားလုံးကပြည်ထောင်စုဝန်ကြီးဌာနနဲ့အတော်ဆိုင်ပါတယ်တရုတ်ကတိုင်းနိုင်ငံပြည်ဒီမှာလက်နက်ကိုင်တိုက်နေတဲ့နေရာတွေမှာလည်းလူခွင့်ရေးချိုးဖောက်မှုပေါ့မျိုးများစွာဖြစ်တော့အဲ့ဒီကာကွယ်ရေးဝန်ကြီးလည်းစစ်တပ်ကခန့်မှဖြစ်တော့ကျွန်တော်ဆိုရင်ကအစိုးရအသည့်ပြောင်းလဲပဲလူခွင့်ရေးချိုးဖောက်မှုတွေနေပါမလားဆိုတဲ့အချက်နဲ့အဲ့ဒါကြောင့်တန်ခတ်အရေးယူမှုတွေဟာလည်းပဲကျွန်တော်လုံးဝဟလာအစိုးရပြောင်းလာတဲ့ပြောင်းသွားမယ်လို့တော့ကျွန်တော်သိမမျှော်လင့်ဘူးလို့
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီစစ်တမ်းမူကဥအောင်လေးတွက်လဲဆွေးနွေးပွဲမှာရှိနေပါတယ်ဥအောင်လေးတွက်ကဒီဝါရှင်တန်မှာလဲတာဝန်ယူခဲ့ဘူးလေဆိုတော့ဒီအမေရိကန်အနေနဲ့ဒီပြည်ထောင်ကိုစိုးရအစ်စ်ပြောင်းလာတဲ့အဲဒီချိန်ထဲမှာပဲဒီပြည်ထောင်ခတ်မှုတွေရှော့ပေါက်လာနေတာဒါမှမဟုတ်လဲအလုံးစုံရုပ်သိမ်းလိုက်နေတဲ့အလားအလာမျိုးဘလောက်များမြင်မိလဲ
စစ်တမ်းမော်ရီဆန်ရှင်ချတာတွေဥတာတွေကိုကျွန်တော်တို့ဒီရော့ပေးတာကတော့အခုဒါသမ္မတဥသိမ်းစင်တက်ပြီးနောက်ပိုင်းမှာလဲနေလိုက်ပါလိဒါရှော့ပေါ်ပေးနေတဲ့အနေအမျိုးရှိပါတယ်နောက်အစိုးရလက်ထက်မှာတော့ဟိုနင်းမော်လေးနေလိုက်ကတ်တချက်မရှိဘဲနဲ့ကိုလုံးဝကျွန်တော်တို့ရှော့ပေါ်လာလိမ့်မယ်လို့မြင်တယ်ဒါပေမဲ့တခုကတော့ဒီ targeted sanction လို့ခေါ်တဲ့ပြည်သူတွေပေါ့လေကျွန်တော်တို့မြန်မာနိုင်ငံပြည်သူပြည်သားတွေကြီးရီမတရားဖြစ်ရယူပိုက်ဆိုင်ထားတဲ့ဒီတပြေးတွေနဲ့ဒီကျွန်တော်တို့စစ်ဘုချုပ်ဟောင်းနေပေါ့ဒီလူတွေပေါ်မှာထားတဲ့ဒီ targeted session ကိုတော့ American သူအနေနဲ့ support ပေးဖို့အတွက်ကိုတတော်လေးစဉ်းစားရလိမ့်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဒီ American မှာတော့ဒီအစိုးရအနေနဲ့တက္ကသိုလ်တွေရုပ်သိမ်းနေတယ်ဆိုရင်တော့မှာပဲတချို့ကတွေဥပဒေဖြစ်နေပြဋ္ဌာန်းထားတာရှိနေတယ်ဆိုတော့တို့ဒီလွတ်တော်ဟာလည်းလက်ခံဖို့လိုတယ်ဆိုတော့ဒီ American နိုင်ငံရဲ့အတိုင်းဝိုင်းတစ်ခုလုံးအနေနဲ့လက်ခံလောက်တဲ့အခြေအနေမျိုးဖြစ်လာနိုင်တဲ့အလားအလာမျိုးကိုမြင်မိလားဥအောင်လေးတို့
ကျွန်တော်မမြင်သေးပါဘူးခင်ဗျာ။အခုလက်ရှိအခြေအနေပါကကျွန်တော်တို့နိုင်ငံမှာရှိတဲ့ဟာခရိုနီတွေဆိုရင်လည်းမတရားတိုင်းပြည်ရဲ့ဒါဘန်နာတွေဖြစ်တဲ့အကြောင်းသိနေပြည်များတွေတန်းငွေတွေအတရားရတဲ့ပတ်စံတွေတော်တော်အများစုကဒီခရိုနီအများစုနဲ့ကျွန်တော်တို့ဗိုလ်ချုပ်ကြီးတွေပေါ့လေဒီအများစုရဲ့လက်ထက်မှာပဲရှိနေပါသေးတယ်ခင်ဗျာ။အဲဒါကြောင့်မို့ဒီပိုင်ဆိုင်မှုတစ်ခုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နောက်အဖို့အစ်တက်လာတဲ့အခါမှာဘယ်လိုစဉ်းစားကြမလဲ။အဲ့ဒါကျွန်တော်တို့ဒီစဉ်းစားရပုံမူတည်ပြီးတော့နိုင်ငံရေးလဲပါပါလေ ဒါအများကြီးအကက်တဲရှိပါသေးတယ်။ဒါကြောင့်မို့အမေရိကန်ဆိုးရအနေနဲ့တော့ဒီလူတွေတက်ကက်တဲ့ဆက်ရှင်ချထားတဲ့လူတွေပေါ်မှာတော့လုံးဝဟိုခုပေါ်ဆိုတာခွင့်လို့ပို့ဆိုတာဥစ္စာတော့မပြည့်နိုင်ဒီပုံပဲ။
โอเคเสียอู้ติสวยอมีย่อครับ
โอเคเราอู้อ๋อนี่ด้วยสุรีได้ดุติยาเช็คกูจะรอตบดูบาได้ครับเนี่ยบางอย่างแล้วสรดิตังค์อียูมุดีเฮยอุติเจฮาอดิกาสีบัวยีเล่นเน็ตคู่นี้เนี่ยต้องน่ะบาทีนี้อเมริกันพี่รองสุเนี่ยอุยอบะก็นี่พี่รอหละดิกบะနိုင်ငံนี้มาจิเลยด้วยชิงดิบาดายส่งยอกเกษตรเนี่ยหละနိုင်ငံหูจุจ่อเดรัสเซียหลุနိုင်ငံสัตว์ทะเพียงดิနိုင်ငံนี้โหเลยดิဒီ function လို့ခေါ်တဲ့တက္ကရေယူမှုနဲ့ဆိုတဲ့ဘဝရေးလက်နဲ့ကိုသုံးပါတယ်အဲ့တော့ဗမာပြည်မှာဟိုနိုင်ငံရေးပြဿနာတချို့ကဒီမိုကရေစီနဲ့တိုင်ရင်းသားရေးရပြောကြတယ်အဒီနောက်တစ်ချက်ကလည်းဒါလည်းမှန်ပါတယ်နော်ကျွန်တော်ပြောချင်တာကစီးပွားရေးနဲ့နိုင်ငံရေးတစ်ခုရှိသေးတယ်ခင်ဗျဒီစစ်ဆိုးရဟာလက်ရှိဆိုးရဟာမဖြစ်လို့2015ရွေးကောက်ပွဲမှာနိုင်ငံရေးအရာနောက်ဆုတ်ပေးပေးရပေမလို့စီးပွားရေးအရာနောက်ဖယ်ပေးမဲ့အလားလားတစ်ချက်မှကျွန်တော်တော့မမြင်သေးဘူးအဲ့တော့ပြတ်မှတ်ထားရေးအရေးမှုဖြစ်တဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေစီးပွားရေးလုပ်ငန်းကုမ္ပဏီကြီးတွေဥပိုင်ပါဝင်ပေါ့နိဒီဟာတွေပြောင်းလဲလာမှသာလျှင်စီးပွားရေးအရာတန်ခတ်အရေးမှုတွေဟိုပြစ်ပယ်မယ်လို့ကျွန်တော်ယူဆပါတယ်အခုတော့ကျွန်တော်မမြင်သေးဘူးခင်ဗျဟု
တ်ကဲ့ကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုမြန်မာဒီလူလူဖိုရမ်ကကိုသွင်းလင်းအောင်လည်းရှင်းနေပါတယ်ကိုသွင်းလင်းအောင်အမြင်ရောခင်ဗျကျွန်တော်တို့ဒီ NLD အစိုးရလက်ထက်မှာဒီတန်ခတ်မှုတွေရုပ်သိမ်းလောက်တဲ့အခင်းချင်းမျိုးတွေပေါ်ပေါက်လာနေသလား
အဲကျွန်တော်လည်းခုနကဟိုဆရာဦးတင်းစွေဆွေးနွေးတယ်လို့ပြောတယ်ဟိုအဓိကတော့ကျွန်တော်တို့ကဒီ NLD အစိုးရ NLD အစိုးရလို့ပြောကြတဲ့အခါမှာအကြမ်းမြင့်တော့ NLD တစ်ခုလုံးကအစိုးရဖြစ်သွားတယ်လို့ဒါဆွတ်လို့ရတယ်ဒါပေမဲ့တကယ်တော့အဓိကကြတဲ့ဒီအပိုင်းတွေမှာဒီဆိုစစ်တပ်ကနေပြောတာဆက်ကင်လာတဲ့အပိုင်းကြီးရှိတယ်လေဆိုတော့ဒီစစ်တပ်ကဆက်ကင်လာတဲ့အပိုင်းတွေမှာဟိုသူတို့ကြောင့်မလို့ဒီလူခွင့်ရေးချုပ်ဖောက်မှုတွေအခုလည်းဖြစ်နေတယ်ဆိုတော့နောက်ဒီဟာတွေကကျော့တော့ပါမလားဆိုတာမိကုန်းထုတ်เสียတခုဖြစ်တယ်ဆိုတော့လူခွင့်ရေးဒီချုပ်ဖောက်မှုတွေကြောင့်လည်းဒီလူမျိုးပိတ်ဆို့မှုတွေစာယူချစ်ခဲ့တယ်ဆိုတော့ဒါကတော့ကျော့တော့ဖို့အတွက်တည်ယူမပြောဘူးလို့ထင်တယ်နောက်တစ်ခုကလည်းဒီအစိုးရအနေနဲ့ဒီသူကအစ်စ်အနေနဲ့ဒီစစ်တပ်ရဲ့ဒီပါဝါပေါ့နော်ပါဝါကိုသူတို့ချိန်ပြီးတော့ကစားဖို့ဆိုရင်ဒီဟိုပိတ်ဆို့မှုမျိုးရတဲ့ဆုံးတရားထောက်ခုဖြစ်လိမ့်မယ်လို့ကျွန်တော်ထင်တယ်။ဒါကြောင့်ရုပ်သိမ်းတော့လည်းတိတ်ပြီးတော့ဟိုအများကြီးယူတင်းတော့လည်းတိတ်မမြင်ဘူးလို့မယူသိမ်းတင်သေးဘူးလို့လည်းမြင်တဲ့အမြင်မျိုးကျွန်တော်မှရှိပါတယ်
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်ဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ဥက္ကံအေးလည်းရှိနေပါတယ်။နော်ဝေးကဥက္ကံအေးပါ။ဥက္ကံအေးရဲ့သဘောထားကိုလည်းပါဝင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
။အကုန်လုံးကျော်မင်္ဂလာပါခင်ဗျာ။ကျွန်တော်ပြင်းနေပြောချင်တာဘာလို့ဆိုရင်လူမြအလည်းညတစ်ချောင်းမဲ့တော့ဘယ်ခုပဲချောင်းက၄-၃ချောင်းတော့ပြန်ရောက်နေတာအခုတိုင်းပြည်ထဲမှာဆိုအပြင်းထဲကတော့ကဲပြောနေတော့ကိုတိုင်းပြည်ထဲမှာဘာမှမပြင်းမဲနဲ့လူမြကိုလှုပ်ပြပါလှုပ်ပြပါဆိုဘယ်သူကလှုပ်ပြနိုင်မလဲကိုအိမ်ကပိတ်ထားတော့ဘလို့ကလှုပ်လို့မရတာခင်ဗျာကျန်ကျော်တဲ့အခုပြောချင်တာတကယ်ငင်းချိုင်းလေးလည်းရမယ်စီးပွားရေးလည်းကောင်းအကိုကောင်းမှဆိုရင်တော့တခုကတော့အရေးကြီးဆုံးချက်ကတော့တတ်မတော်သားအကလုံးဥပဒေအောက်ကိုရောက်ဖို့ပဲအဓိကလိုတာဥပဒေအောက်ရောက်ရင်တော့အကုန်လုံးကပြည့်လင်းသွားမယ်။တကယ်ဥပဒေပေါ်မှာစစ်တပ်ရှိနေဆိုရင်တော့ဘယ်သူမှတိုင်းပြည်ကိုကူညီပေးဖို့လည်းလက်နေမယ်။နောက်တော့ပိတ်ဆို့ဖို့လည်းဘယ်လို့မှမရနိုင်ဘူး။ဘာလို့ကိုယ့်အိမ်တွေကပဲပိတ်ထားတော့ဘူး။အပြင်ကပိတ်နေတယ်မဟုတ်ပဲ။အခုအိမ်ထဲကနေပြင်းပြီးမှအပြင်ကိုခေါ်မှသဝင်ကြပါဘူး။အခုလူတွေကအခုအပြင်ကိုပဲလက်ညှိုးထိုးနေကြတာ။ကိုယ့်အိမ်ထဲမှာကိုယ်ဘာမှမပြင်ဆင်သေးဘူး။ဒါပိတ်ဆို့မှုပိတ်ဆို့မှုပြောနေအိမ်ထဲကပိတ်ဆို့မှုပဲအများဆုံးဖြစ်နေကြတာ
ဟုတ်ကဲ့ဟိုတော့သဘောကတော့ဒီသဘောကတော့ဒီပိတ်ဆို့တန်ခတ်မှုတွေကကိုကိုယ်တိုင်ဖန်တီးတာပဲဖြစ်နေတာပေါ့နော်အပြင်ကလောက်တာလို့ဆက်သဘောပဲဟုတ်ကဲ့ကျေးဇူးပါဆက်ဆက်ဆွေးနွေးရတဲ့ပုံကူတွေအကုန်တော်တော်များလည်းထောက်ပြသွားတာရှိပါတယ်ဥပမာငငယ်ချင်းသားတွေစက်ဖန်ထားတာမျိုးတချို့လိုရှားသူတွေဆိုလို့ရှိရင်လည်းဒီအရေးယူခံနေရတာမျိုးတွေတရားရုံးတင်ပြီးတော့စစ်ဆေးခံနေရတဲ့အမှုတွေရင်ဆိုင်နေရတဲ့အိစာမျိုးတွေနောက်တစ်ခါလက်နက်ကန်ပြုတ်ခတ်တွေရှိနေတယ်ဆိုတာမျိုးကျွန်တော်တို့ဆွေးနွေးတဲ့ပုံကူတွေလည်းထောက်ပြပါတယ်ဒီလိုထောက်ပြတဲ့အခြေအနေကိုဒီအမေရိကန်ငငယ်သမားတွေချားမှလည်းမကြာခဏထောက်ပြပြီးတော့ဒီတန်ခတ်မှုတွေထားသိနေထားသိနေဆိုပြီးမကြာခဏပြောပါတယ်ဆိုတော့ဒီ NLD ဆိုတော့လက်ထက်မှာတော့ဒါဒီလိုအခြေအနေတွေကိုဟိုတစုံတရာတိုးတက်လာရင်တော့မှပဲအရင်ကပြဿနာရှိခဲ့တဲ့သူတွေဟိုဟိုပေါ့လေအစိုးရနဲ့နှီးဆက်ပြီးတော့ကိုကိုကိုကျိုးတွေဟိုကြီးဝါချမ်းသာ ဟိုလောက်လာခဲ့ကြတဲ့ပုံကူတွေပုံမှာဘလို့ထားတင်တယ်လေဒီအမေရိကန်ကိုဟိုနားချပြီးတော့ဖြောင်းပြပြီးတော့ဒီလူတွေပုံမှာတန်ခတ်မှုတွေကိုဖယ်ရှားပါဆိုပြီးတော့တိုက်တွန်းတင်တယ်လားပြန်လည်တင်မြဲရေးကိုဟိုရည်စုပြီးတော့ပေါ့လေဒါမှမဟုတ်ရင်လည်းပဲဒီလူတွေကတော့ဟိုတန်ခတ်မှုတွေဆက်ထားတင်သေးတယ်ဆိုပြီးတော့ NLD အနေနဲ့အခုအတိုင်းပဲဆက်ပြီးသွားတင်တယ်လားဘလို့မျိုးရက်တီတင်တယ်လဲဟိုဆရာဦးတင်ဆိုရဲ့သဘောထားအရင်ကြားချင်ပါတယ
်ဟုတ်ကဲ့အဲ့တို့ပြဒီစီးပွားရေးလုပ်ငန်းရှင်တွေဟာစစ်စွာလက်ထက်တွေမှာစစ်စွာကိုအာကိုပြီးတော့တခါစစ်စွာကိုမှုပြီးတော့နောက်တခါစစ်စွာနဲ့ဘလူပလဲလုပ်ပြီးတော့ကြီးဝါချမ်းသာလာခဲ့ကြတာဖြစ်တယ်အဲ့တော့တန်ခတ်အေးအေးမှုတွေကစစ်စွာကိုဥတီတယ်လို့ကျွန်တော်တို့ပြောလို့မရဘူးပြည်တော်စုမြန်မာနိုင်ငံကိုဥတီတယ်လို့ပြောလို့မရပါနဲ့ပြစ်တယ်ကျွန်တော်ပြစ်မှတ်ထားပြီးတော့ရေးယူတာဖြစ်ပါတယ်အဲ့တော့စီးပွားရေးလုပ်လို့ဒဏ်ခတ်ရမှုတွေစီးပွားရေးဒဏ်ခတ်ရမှုပေါ့နော် economic sanction တရားနေပြီးတော့စီးပွားရေးသမားတွေကိုပဲတည်တယ်အဲလူတွေကပြည်သူရှိတယ်အဲဆက်ချုပ်လူသွားတွေတည်တဲ့ချက်ပြောကြတာပေါ့လေတကယ်တော့စီးပွားရေးလုပ်တော့စီးပွားရေးလုပ်ငန်းပဲတည်တယ်သူတို့ American ဘန်တွေကိုကူးလို့မရဘူးသုံးလို့မရဘူးစသဖြင့်ပေါ့နော်အဲ့တော့စီးပွားရေးသမားတွေကိုနိုင်ငံကဒါတည်လာမယ်လို့ကျွန်တော်ယူဆတာဘာလို့လဲသူကတည်းကခါရတာဟုတ်နောက်လည်းအစိုးရအနေနဲ့သူတို့အားကိုးစရာစစ်စိုးရလာနောက်ငါးနှစ်တော့မှရှိမှာမဟုတ်တော့ဘူးအဲ့တော့ကစီးပွားရေးလုပ်ငန်းရှင်တွေကိုယ်နိုင်ကပြင်လာရလိမ့်မယ်ဟလာဥသိမ့်စိန်ဆိုရတဲ့တော့ဒေါ်လာ38,000ပေးပြီးတော့လော်ဘီအုပ်စုငှားပြီးတော့အမေရိကန်ဟို policy ပြောင်းလုပ်တယ်ဆိုတာအကလေကစားသလိုအဲ့ဒီနည်းနဲ့မရပဲနဲ့ကာယခံရှင်တွေကိုယ်နိုင်ကငါတို့ပြင်ရမယ်ဆိုတဲ့အသည့်နဲ့ပြင်လာကြရင်တော့ကဒီ sanction တွေကရော့လာမယ်လို့ယူဆတယ်ဒါလည်းတူချင်းတစ်ဖွဲ့ချင်းတစ်ကုမ္ပဏီချင်းပေါ့ဒီတူပိုင်ချင်းစသဖြင့်ဒါလို့ဖြစ်မှသာလေတော့အောင်သုံးစုစီဆိုရလက်ထက်မှာလည်းပဲအဲတန်ခါအီးမူကရော့မယ်တော့မဟုတ်အဲ့လိုမဟုတ်ရင်တော့ကျွန်တော်ရော့မယ်လို့မထင်ဘူးခင
်ဗျဟုတ်ကဲ့ဆရာဦးအောင်လေးတော့ခင်ဗျာဒီကြံနေသေးတဲ့တန်ခတ်မှုတွေဟိုအကုန်ပြန်ရုပ်သိမ်းဖို့ဒီ NLD အစိုးရတဲ့အနေနဲ့တိုက်တွန်းတင်သလားဒါမှမဟုတ်ရင်လည်းပဲဟိုဆက်ရှိတဲ့တဲ့သဘောထားမျိုးကိုခြံဆွဲတင်သလားဆရာမြင်ဆွေးနွေးပါဦးအဲ့
တော့ NLD အစိုးရတက်လာတဲ့အခါမှာတော့ကျွန်တော်တို့အားလုံးကပေါ့လေဝိုင်းပြီးတော့မှအားပေးတင်ပါတယ်အဓိကကတော့ချီးပွားရေးပါအတိုင်းကြီးမှာကျွန်တော်စီဝေးကောင်းမှာကျန်တဲ့ကိစ္စအားလုံးကလည်းအဆင်ပြေချောမွေ့မဲ့နေတိုင်းမျိုးရှိပါတယ်။ဟောလက်ရှိလည်းဒီငွေကြေးလွှဲတာတို့ American New Investment ဥစ္စာတွေအားလုံးကဒါ list လုပ်ထားပြီးသားဒီပြုတ်ထားတဲ့နေတိုင်းမျိုးရှိပါတယ်။ခုလက်ရှိကျန်နေတာကဒီ targeted session တွေကြာပါတယ်။ဒီ targeted session လို့ခေါ်တဲ့ဒီ chronic စီဝေးလုပ်ငန်းရှင်တွေနဲ့ပတ်သက်ပြီးပြောရရင်မှန်ပါတယ်သူတို့မတရားပြင်ရတဲ့ပတ်စံတွေဟာအတူရဲ့ဗန်ဒီထဲမှာပဲကိုယ်ရောက်နေပါတယ်သူပြင်တော့ဒီနိုင်ငံခြားဗန်ဒီမှာရှိတာရပါတယ်ဆိုတော့အဲ့ဒီငွေတွေကကျွန်တော်တို့တိုင်းပြည်ထဲမှာပြန်သုံးဖို့လိုပါတယ်အဲ့ဒီငွေတွေကိုပြန်မသုံးရင်ကျွန်တော်တို့တိုင်းပြည်ဒီသားတွေအတွက်ဆုံးရှုံးဖြစ်ပါတယ်အဲ့တော့ဒီလူတွေရဲ့တိုင်းပြည်ပေါ်ထားတဲ့စေတနာပေါ့လေဘလောက်ရှိတယ်ဆိုတဲ့အဆောင်ကိုပြားတယ်ပေါ်မူတည်ပြီးတော့ဒီအစိုးရတဲ့ပေါ့လေသူတို့ကတော့ဒေါအောင်ဆန်းစုကြည်တို့အနေနဲ့ဆုံးဖြတ်မှာဖြစ်ပါတယ်ဘဒေါ်ဆန်းစုကြည်ကိုယ်တိုင်လည်းပြောထားပါတယ်ဒီကိုလင်းရဲ့ပတ်သက်ပြီးတော့သူ့အနေနဲ့ဒီပြက်ပြက်သားသားအရေးယူရမယ်ဆိုတဲ့ဥစ္စာမျိုးကိုပြောထားတာအခုချိန်ကြီးကျွန်တော်တော့မှအကြောင်းပြီးပါဘူးကွာအဲ့တော့ကျွန်တော်ပြောချင်တာကတော့ဒီအခြေအနေတွေပေါ့လေဒီတိုင်းပြည်ကငါးနှစ်မှာဒီကိုလင်းတွေနဲ့နောက်အစိုးရတင်တဲ့ဘလောက်ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့ဥစ္စာကိုစောင့်ကြည့်ပြီးတော့မှစဉ်းစားပြေချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီအမေရိကန်တန်ခတ်မှုတွေမှာဒီလူခွေချိုးဖောက်မှုတွေနဲ့ပတ်သက်တဲ့လုပ်ငန်းတွေလူပုဂ္ဂိုလ်တွေနောက်တစ်ခါဒီဒီမိုကရေစီရေးမှာအတွင်ကူပြောရေးမှာအဟံတားလုပ်တဲ့သူတွေကိုပြစ်မှတ်ထားပြီးဆက်ရေးယူယူရယ်ဆိုပြီးသူတို့ဆုံးဖြတ်ချက်တွေမှာလည်းသူတို့ပေါ်ပြတာရှိပါတယ်ဆိုတော့ဒီလိုတန်ခတ်မှုမျိုးတွေဟိုရှိနေတဲ့အပေါ်မှာရောဟိုဒီလိုပုဂ္ဂိုလ်တွေအပေါ်မှာရုပ်သိမ်းတင်တဲ့ရုပ်သိမ်းမှုအနေနဲ့တိုက်တွန်းတင်တာဒါမှမဟုတ်လည်းဒီမူဝါဒအတိုင်းဆက်သွားတာမျိုးကပို့ပြီးတော့ကိုကောင်းမလားကိုသူလင်းအောင်လည်းသဘောထားလည်းဆွေးနွေးစီရင်ပါတယ်
အဲကျွန်တော်ထင်တော့ဗျာဟိုအဲ့ဒါကဟို NLD လဲစောကြီးလဲကပြောခဲ့ပြပါဘူးဒီကိစ္စတွေကသူက NLD ကလုတ်ပါလို့လည်းမပြောဘူးမလုတ်ဘူးလို့လည်းမပြောခဲ့ဘူးဒါပေမဲ့ခုနပြောလို့အမေရိကန်ကဟိုကဒီနိုင်ငံမှာလူခွင့်ချိုးဖောက်မှုတွေရှိနေတယ်အဲ့ဒီရှိနေတဲ့အခြေအနေဖြစ်တဲ့အတွက်သူကဒီလိုမျိုးပြစ်မှတ်ထားပိတ်ဆို့မှုတွေလုပ်တယ်ဆိုတာမျိုးစောကြီးကပြောခဲ့တာလीဆိုတော့ကျွန်တော်အမြင်ကတော့ NLD ကအဲ့ဒီကိစ္စကိုအဲ့ဒါဒီပုံမှာပိတ်ဆို့မှုတွေရုပ်ပြီးပါလို့ဆက်ဟိုဆက်ထားတော့သူတို့အနေနဲ့ကအများကြီးပြောစရာမလိုဘူးလို့ကျွန်တော်ထင်တယ်။အဲအဲ့ဒီခရိုနီရဲ့လုပ်ရက်ကအခုအချိန်တော့ခရိုနီပေါ့နော်စီးပွားရေးလုပ်ငန်းရှင်ခရိုနီရဲ့လုပ်ရက်ကတကယ်အများကြီးမှာလူခွင့်ရေးချိုးဖောက်မှုတွေကိုပို့ပြီးအားကောင်းအောင်တွန်းအားဆက်ပေးနေရဆိုရင်တော့ဒါအလိုလိုပိတ်ဆို့မှုတွေသူတို့ပုံမှာရှိနေရမှာပဲ။ဆိုတော့အဲ့လိုမှမဟုတ်ဘူးဆိုရင်တော့သူတို့ရဲ့လုပ်ရက်တွေကကြောင်းလဲလာပြီ။ဘာလို့လဲဆိုတော့လူခွင့်ရေးချိုးဖောက်မှုတွေကိုအားမပြေတော့ဘူး။ ခုနအစိုးရနဲ့ဒီ personnel ခုနဒီလက်ပေးလိုက်ယူဒီ undertaker လုပ်တဲ့ဟာမျိုးတဲ့ဆိုင်တရားဝင်မူဝါဒနဲ့အညီနောက်တော့ဒီတကယ်ကိုစီးပွားရေးလုပ်ငန်းရှင်တယောက်လောက်ရမယ်ကျင့်ဝတ်တွေနဲ့ဒီလှုပ်ဆောင်လာရဲဆိုရင်တော့ဒီပိတ်ခုမှုတွေအလိုလိုညော့သွားမှာပဲဆိုတော့အဲ့ဒီပုံမှာတော့ကျွန်တော်ထင်တာအထူးတလေ energy နဲ့လုပ်ကြရမလို့ဒါပေမဲ့ energy နေနဲ့လည်းတည်ထားမှာကခွန်ကြီးရဲ့ဆက်ဆံတဲ့အခါမှာခုနရှေ့အစိုးရနဲ့ဆက်ဆံခဲ့တဲ့ဒီခုနပုဂ္ဂိုလ်ရေးဆန်တဲ့ undertaker ဆန်တဲ့ဟာမျိုးကိုမဆက်ဆံမနေတကယ်ကိုမူရေး policy ကိုချပြီးတော့မှဆက်ဆံမှုလိုတယ်လို့ကျွန်တော်အဲ့လိုပဲမြင်ပါတယ်
โอเคสรุปที่อยินสิซวยและแท็กก็ที่อานาบายเนี่ยนี้ซัดแต่ตัวฤทธิ์ครอนีซีวายธรรมะฤทธิ์อนเนี่ยที่เปลี่ยนแลติ่ญแยยยวยเจนเนี่ยบ่เลยที่ลูกฤทธิ์พอมาที่อเมริกันฉ่ําแท้ได้ดันกัดหมู่ฤทธิ์โหยกเต็งหมู่ဆိုလို့ရှင်ဒီလိုครอนีแบกก็บาริลุบไปบ่ลงเลยที่ลูกต้ายกวายด้วยไปต้ายปี่ด้วยไปตะซงเดียบะลุမျိုးเปลี่ยนเพสผู้โหเพสหมู่ปะตินเลยเสียอุติสวยอมินสวนนี่ไปบ่ครับ
โอเคအဲဒီလိုပြဒီဗမာနိုင်ငံမှာဟလာအခုတော့ခရိုလီပေါ့လေအရင်တော့တော့တကယ်တကြွေဒီပေါ့နော်ဒီပုဂ္ဂိုလ်တွေဟာနိုင်ငံနိုင်မှာဖြစ်တိုင်းမှာဟိုရှိတာပါတော်တော်လည်းပဲဟလာဟိုဟိုအရင်တော့ဦးလူလက်ထက်တုန်းကဆိုရင်အခုလေးတွေပဲကျွန်တော်ဟိုသာဦးတို့ဟို Facebook လူမွေးကွန်မြူနာမှာဖတ်ပါတယ်ဦးချမ်းသာဟာဘယ်လောက်ဒီဒီဟိုကောင်းကျိုးပြုတယ်ဆိုတဲ့နမူနာလေးပေါ့လေအဲဒီလိုပဲဒီဒီခေတ်တည်းတကြွေတွေဟာတိုင်းပြည်ဖြစ်ဖြစ်လူမှုရေးလုပ်ငန်းဖြစ်ဖြစ်အကျိုးပြုတဲ့လုပ်ငန်းတွေလုပ်လို့ရှိရင်သူတို့အပေါ်မှာပြည်သူလူထုကလည်းအမြင်ဟိုအများကြီးသက်သာဟိုအများကြီးကောင်းလာပြီးတော့ဟိုသူတို့လည်းအထောက်အကူပြုလိမ့်မယ်နိုင်ငံတကာဘာလုံးမှာအဲ့လိုသတိစကြွေတွေရဲ့ပတ်စံတွေပေါ့လေဘီလီယံနာတွေရဲ့ပတ်စံတွေကိုနေရာတော်တော်များများမှာသုံးပါအဲကျမကြီးသူတေသနာတွေဟလာပညာရေးစသဖြင့်ကျောင်းတွေတက္ကသိုလ်ကိုလည်းဆောက်တာတော့ရှိတယ်ပုံမှန်ပြည်ကတော့โอ้บะบิกเนี่ย5นาทีมาជីလိုက်ရဲ့ဟိုစိတ်ဆက်နံပါတ်လေးတွေနည်းနည်းလုတ်လုတ်ပြတာလည်းရှိတယ်အဲလုတ်ပြတာကကျွန်တော်ထင်တယ်ဟိုစိတ်စိရနာကအကြီးကြီးတာပေါ့နော်အဲတခါဒီမှာအခုဟိုယောဂဗမ္မတန်ကြီးလေးမှာပဲဟို energy နဲ့ပတ်သက်တာကိုဟိုလာခရိုနီကျူးကကူတော့ပြည်သူတို့ကအမြင်မကြည့်ရတယ်လည်းရှိတယ်ဆိုတော့အဲ့ဒီအဲ့ဒါလည်းတိတ်တော့ကျွန်တော်တို့မဖြစ်သင့်ဘူးပေါ့လေကျွန်တော်ဖြစ်စီချင်တာကဒီပတ်စံချမ်းသာတာတွေကိုဟိုလူတို့အကျိုးပြုလုပ်ငန်းတွေမှာလုပ်တဲ့နေအထူးသဖြင့်ကျွန်တော်ပြောသူတေသနာလုပ်ငန်းတွေပမာပြီးမှအတော်ကုန်မရှိတာအဲ့ဒီအထက်မှာယင်းနည်းမြုပ်နှံမှုတွေလုပ်ပေးလို့ရှိရင်တိုင်းပြည်ရဲ့ရေစီရောရေထူရောဟိုအများကြီးကောင်းကြရာအကြောင်းရှိတယ်အဲဒါကြောင့်ဟိုကျွန်တော်ဟိုဆိုလိုချင်တာကအဲ့ဒီငွေတွေကိုငွေတွေကိုရှာပြီးတော့မမှန်ကန်ကန်ပေါ့လေကျွန်တော်ဘာသာရေးတာအသုံးပြရမလို့ပြောလို့ရမဟုတ်ဘူးတိုင်းပြည်ပြည်ထောင်ရေးမှာလာမယ့်အစိုးရလက်ထက်မှာလုပ်ကြသေးခြင်းလေလို့ကျွန်တော်မြစ်တရားခံရမှာ
โอเคสรุปที่ครอนีที่ซีวายทั้งหลายอนเนี่ยดีကျွန်တော်ဥအောင်လေးတို့ကိုလည်းမေးချင်ပါတယ်ဆော့ဆော့ကလည်းဥအောင်လေးတို့ကတော့ပြောတော့ပါတယ် NL အနေနဲ့ဒီလူတွေရဲ့အပြုတ်မှုတွေပေါ်မှာမူတည်ပြီးတော့ဆုံးဖြတ်လိုက်မယ်ဆိုတော့ဒီလူတွေရဲ့အပြုတ်မှုဆိုတဲ့နေရာမှာပေါ့လေဒီครอนีซีวายทั้งหลายအနေနဲ့ဒီမြန်မာနိုင်ငံတိုင်းပြည်တစ်ပတ်ဖြစ်ဖြစ်ဒီလူမှုအတိုင်းဝိုင်းအတွက်ပဲဖြစ်ဖြစ်ပေါ့လေ contribution ဘယ်လို contribution မျိုးတွေဘယ်လိုပံ့ပိုးမှုမျိုးတွေလုပ်တင်တယ်လို့မြင်လဲခင်ဗျာ
ကျွန်တော်ပြောရရင်ပေါ့လေနိုင်ငံတကာမှာတကယ်ကြီးတွေကဘယ်လောက်ဒီရန်ကျော်ချမ်းသာတယ်ဆိုတာကိုဒါထုတ်ပေါ်ပြောကြလေးရှိပါတယ်လားတူပဲကျွန်တော်တို့ဗမာပြည်မှာရှိတဲ့ခရိုနီဘော့ဒီကြီးတွေနေနဲ့လဲသူတို့ဒေါ်လာဘီလီယံဘလောက်ဒေါ်လာတန်းရာဘလောက်ရှိတယ်ဆိုတဲ့ဥစ္စာကိုပထမဆုံးပွင့်လင်းမြင်တော့တာပြည်သူလူထုသိအောင်ပွင့်ဟစေချင်ပါတယ်ပြီးတော့ကျန်တဲ့ပြည်သူလူထုအကျိုးတက်ပေါ်တယ်ပညာရေးကျန်းမာရေးလူမှုရေးစတဲ့လုပ်ငန်းတွေမှာဘလောက်အကျိုးပြုတဲ့လုပ်ငန်းတွေကိုလုပ်မယ်ဆိုတဲ့ပလန်ပေါ့ဒီစီမံချက်တွေကိုကျွန်တော်တို့ပြည်သူလူထုကိုဖြတ်တတ်ကြရအဖြစ်ဒါပြည်သူလူထုပေါ်မှာရိုးသားမှုပြမယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ကိုတွင်လင်းအောင်ရဲ့သဘောထားလည်းကြားချင်ပါတယ်ကိုတွင်လင်းအောင်ရေဆိုတော့ဒီခရိုနီအနေနဲ့ဒီတိုင်းပြည်အတွက်ပဲဖြစ်ဖြစ်ဒီလူထုအတွက်ပဲဖြစ်ဖြစ်ပေါ့လေဘယ်လိုမျိုးတွေ contribution လုပ်တင်တယ်လို့မြင်လဲ
အဲခုနရှိမှာတော့ပြောရတယ်မှာတော့တော်တော်တော့ပါတော့အဓိကတော့ဒီသူတို့ရဲ့ဒီပိုင်ဆိုင်မှုတွေဒီပြည်ထောင်စုသူတို့ကျင်းရမယ်အပြီးတော့လို့ရှိရင်ခုနအခွန်မဆောင်ရသေးရလေအခွန်ဒေသပြန်ပြီးဆောင်မှုလို့လေအဲ့မှာဒီအစိုးရရဲ့ခန့်ကန့်တာကလည်းတိကျတဲ့ဥပဒေတွေ policy တွေကိုပြဋ္ဌာန်းပေးနေတာပါပြီးလို့ရှိရင်ဘယ်လောက် percent ကိုတော့ဟလာဒီပြည်သူအကျိုးပြုအများအကျိုးပြုတဲ့လုပ်ငန်းတွေမှာပါပြီးတော့လုပ်မယ်ဆိုတာမျိုးကြီးကျွန်တော်လုပ်ပြမယ်ဆိုလို့ရှိရင်တော့ဒါလူစုကသူတို့ဘက်မှာအမြင်တမျိုးကျလာနိုင်တယ်ပြီးရင်သူတို့ရဲ့ဒီဆက်လက်ပြီးတော့ဒီစီးပွားရေးလုပ်ငန်းတွေရည်တည်သွားနိုင်ဖို့ခွင့်ရေးတွေလည်းပို့ပြီးတော့ကောင်းလာနိုင်တယ်အဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင်တော့ခုနပိတ်ဆို့မှုတွေထဲမှာပဲတန်လျာလဲပြီးတော့သူတို့ကအခုဒီကဘာကြီးရဲ့ဟလာပွင့်လာပြီဆိုတဲ့အခါကျတော့ပိုပြီးဒုက္ခရောက်သွားလို့ရှိတယ်ဆိုတော့ခုနဟိုသူတွေကလုပ်ငန်းတွေပဲဖြစ်ဖြစ်ဟလာအများအကျိုးတဲ့ဆောင်ရွက်လုပ်ငန်းတွေပဲဖြစ်ဖြစ် เนาะญาติก็ยังเสียได้เนาะไอ้เหรอตรุลงมั้ยส่วนลงเสียอย่างอายอยู่อ่ะตรุตะเกลงลาผู้เนี่ยอซวยอ่ะแล้วตะเกลงตรุคู่ฤเนี่ยมีเนี่ยอีล่ะโหตรุเสนาชื่อลงไปอ่ะเสนาไม่ใช่ไม่ลงไปอยู่ส่วนอป่องมีมันผิดตัวสิเว้ยเนี่ยตะเกลงลงออกมั้ยส่วนปုံสันนี้ผิดละออกมั้ยลงไปอยู่เลยถ้าส่วนเนาะตรุบอมาอมีนี่ก็ก้าวล่ะได้มั้ย
โอเคสรุปตะคุชิก็แล้วซีวายทมะสรุปว่าแล้วเบคิเบยยอกอานาชิเยลูเนปองบีโหตรุซีวายยอปูပြီးတော့จีทွားออกมาจูซาเลยชิเยสรุปอันนี้ซูอ่ะเล็ดแต่มาดิโลฉีนิမျိုးดิตะเชนอ่ะดิโหโครนีโลမျိုးดิโหตะจ้อเปียนกาวถองมะลาอ๋อไถ่จุบผู้สรุปบลูซีแมမျိုးดิโลมะเลยเสียอู้ติสวยอมีซุนเนไปบ่าวครับเน
ี่ยอ่าโอเคครับโหซีวายสรุปซีวายหลุดเลยสรุปซีวายซูอ่ะฉ่ำมัดได้ซีวายพอลิซีปอมาเป้หมู่ดีอ่ะล่ะบ่เนาะอูลาแม่ซัวแล้วไปแก่ซัวหลูบาเวตะกาพอซีบัวยีสุดแล้วเตกั่วซีบัวยีสนิทตาญองกั่วช่อมมาสุดแล้วบะดูมะซูลุลักษาเปลี่ยนไฉนกวนเนี่ยซีบัวยีลุกจามาบาตามแต่กวาลามาก็ติติตาละกูกวาลามาก็หละลูดูไม่ตีเวเนี่ยหละซัวอากูซัวพี่รอลุกขึ้นได้โหคอมมานียี้ๆดินิ้วก็รอนอกซัวมาถุรองลงไม่ย่ารอလက်ရှိထူထောင်ထားတဲ့ဟာကြီးတွေပေါ့နော်စစ်တပ်ပိုင်းနဲ့စီးပွားရေးလုပ်ငန်းကြီးတွေကိုတော်မှကျွန်တော်ပြန်လဲဆန်းစစ်စရာလိုလာလိမ့်မယ်လို့ကျွန်တော်ယူဆပါတယ်ဟိုအခုတန်ခတ်ရေးယူမှုကလည်းအဲ့ဒါနဲ့ဆက်ဆက်နေတဲ့ဟာတွေပဲတန်ခတ်ခံရတာဟုတ်အဲ့တော့နောင်စိုးလက်ထက်မှာကတော့အဲ့လိုမျိုးပေါ့လေဟိုပုံနေမြင်သာမှုမရှိဘယ်ကနေရတဲ့ငွေနဲ့ဘယ်လိုခံွဲသလဲဆိုတာဝင်စုပ်ခွင့်မရှိတဲ့ကုမ္ပဏီကြီးမျိုးတွေကတော့အစ်စ်ပေါ်လာမှာမဟုတ်ပဲနဲ့လက်ရှိဟာဒီကိုပြန်လဲဆန့်စစ်တင်တယ်ဆန့်စစ်ခွင့်ရလာတင်တယ်လို့ကျွန်တော်ယူဆပါတယ်နောက်တစ်ခုကပေါ့နော်တော်အောင်ဆန်းစုကြည်ဟာနိုင်ငံတကာမှာသူ့ရဲ့အချိန်ဝါဩဇာရဟိုအတော့ကြီးပါတယ်အဲကြောင့်ဆန်ရှင်လိုမျိုးဟိုဟိုရုပ်သိမ်းဖို့တော်အောင်ကြည်ပြောရင်ရမှာပဲဒါပေမဲ့တော်အောင်ဆန်းစုကြည်ကသူကသူပြောလို့ရတိုင်းသူကလုံးမမဟုတ်ပဲနဲ့တကယ်လိုအပ်ရင်တော့သူကလုံးမှာပဲအဲ့ဒါလိုအပ်လာတယ်အဲ့ဒါကျွန်တော်တို့စီးပွားရေးလုပ်ငန်းတွေပေါ်မှာဆက်ချင်းဟိုချဖို့ဟိုရုပ်ဖို့လိုအပ်လာပါတယ်လို့တော့အောင်ဆန်းစုကြည်ယုံကြည်အောင်ပြောနိုင်ရင်တော့အဲ့ဒါတွေကနောက်ဆိုးလက်ထက်မှာအများကြီးကြီးတက်တာမယ်လို့ကျွန်တော်မြင်လဲပါတယ
်ဟုတ်ကဲ့ဒေါက်တာတင်းဆွေအထူးကျေးဇူးတင်ပါတယ်ခင်ဗျာကျန်တဲ့ပါဝင်ဆွေးနွေးပေးကြတဲ့ပုဂ္ဂိုလ်တွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
သူကိုရနိုင်တဲ့အတူကိုအောင်လင်းဦးစီစဉ်တင်ဆက်တဲ့တရားရည်လိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင် VOA American အတိုင်းရဲ့တရားရည်လိုင်းစီစဉ်ကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတစ်ပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်တရားရည်လိုင်းဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 239-382-555 လေးကိုခေါ်ဆိုနိုင်ပါတယ်ရှင်ဒီကနေ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာကြန့်ရှင်နေတဲ့အချိန်တွင်တရည်ညှချုပ်ကိုမှတ်သိငင်ထိုက်ကပြောပြပေးပါအောင်ရှင်
အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီရဲ့အာရှခီးစဉ်အဆုံးသတ်အဖြစ်တရုတ်နိုင်ငံဘေကျင်းမြို့တော်ကိုဒီကနေ့အင်္ဂါနေ့မှာရောက်ရှိခဲ့ပြီးတောင်တရုတ်ပင်လယ်ပြင်အတွင်းပိုင်းနက်ဆိုင်ရာငင်းပွားမှုတွေနဲ့ပတ်သက်လို့ဆွေးနွေးမယ်လို့ခန့်မှန်းရပါတယ်တရုတ်နိုင်ငံကိုမသွားခင်မှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကယ်ရီကလာအိုနဲ့ကမ္ဘောဒီးယားနိုင်ငံတို့ကိုလည်းဝင်ရောက်ခဲ့ပါတယ်တရုတ်နိုင်ငံရဲ့ဩဇာတက်ရောက်မှုအခိုင်အမာရှိနေတဲ့လာအိုနဲ့ကမ္ဘောဒီးယားနိုင်ငံတွေနဲ့အမေရိကန်အစိုးရဘက်ကလည်းဆက်ဆံရေးမြင့်တင်မှုစဉ်းစားနေတာဖြစ်ပါတယ်အရှေ့လယ်ပိုင်းဒေသငင်းချမ်းရေးကိုမြင့်တင်ပေးဖို့ဒေတာတလွှတ်အချမ်းဖက်မှုတွေလက်နက်ကုန်ကုမှုတွေရှင်းလင်းသွားစေရဲ့အထောက်အကူဖြစ်စေဖို့အီရန်နိုင်ငံအနေနဲ့သူ့ရဲ့အရေးပါတဲ့အခန်းကဏ္ဍကိုအသုံးပြုပါလို့ပုပ်ယဟမင်းကြီးဖရန်စစ်ကပြောဆိုတိုက်တွန်းလိုက်ပါတယ်။ဗာတီကန်နဲ့တော့မှဒီကနေ့အင်္ဂါနေ့အီရန်သမ္မတဟာဆန်ရူဟာနီနဲ့မိနစ်40ကြာတကပိတ်အစည်းအဝေးအတွင်းပုပ်ယဟမင်းကြီးကအခုလိုပန်ကြားလိုက်တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာဒီနေ့ကုန်ပိုင်းကျင်းပတဲ့လူမှုဆန္ဒခရယူပွဲမှာအဆိုးပြုထားတဲ့အခြေခံဥပဒေကိုမဲဆန္ဒရှင်တွေပယ်ချခဲ့ရင်လေအထွေထွေရွေးကောက်ပွဲတွေကိုလာမယ့်2019ခုနှစ်မှာကျင်းပမယ်လို့ထိုင်းဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။သွေးရက်တန်ယုံမရှိခဲ့တဲ့2014ခုနှစ်အာဏာသိမ်းပြီးနောက်နိုင်ငံအာဏာကိုရယူခဲ့တဲ့စစ်တပ်အကြီးအကဲဟောင်းဝန်ကြီးချုပ်ဖရယုတ်ချန်းဝချာကဒီကနေ့အင်္ဂါနေ့ဘန်ကောက်မြို့တော်မှာသတင်းထောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။ဆီးရီးယားသမ္မတဘာရှားအယ်အာဆတ်ရာထူးကဆင်ပေးဖို့သူတို့အနေနဲ့တိုက်တွန်းပြောဆိုတာမရှိသလိုနိုင်ငံရေးခလုံးခွင့်ပေးမယ်ဆိုပြီးတော့ကန့်လန့်ထားတာမျိုးမရှိဘူးလို့ရုရှားနိုင်ငံသားရဲ့ဝန်ကြီးကဒီကနေ့ပြောဆိုလိုက်ပါတယ်။
တရင်ချင်းချက်ကိုမတင်ကြီးထိုက်ကပြောပြပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Michael Dubinsky ဖြစ်ပါတယ်။ VOA American တန်မနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 kHz 11.33 ည၊လိုင်းဒိုမီတာ40 kHz 9.30 ၊လိုင်းဒိုမီတာ48 kHz 6.85 ၊လိုင်းဒိုမီတာ50 kHz 9.99 နဲ့လိုင်းလမီတာ190ရောကနေဖန်ယူနာဆင်နိုင်ကြပါရဲ့ရှင်။
This program has come to you from the Voice of America, Washington.